Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောတာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ် February 6ရက်အင်္ဂါနေ့ညပိုင်း 9:30 အထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ1925 32နဲ့လိုင်းလမ်းမီတာ190ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနင်္ဂလာပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်အောင်ပါဒီညပိုင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပြေးသွားမှာပါမြန်မာနိုင်ငံကမတီမငြိအခြေအနေတွေကြုံနေရတဲ့ဒီရခိုင်ပြည်နယ်ရေးဖြည့်ရှင်းရမှာရေးရှင်းနိုင်ငံရေးအဖြစ်ရှာဖို့လိုအပ်တယ်လို့စင်ကာပူကတိုက်တွန်းလိုက်ပါတယ်ဒီဟောင်ကောင်မှာ2014ခုနှစ်ကဖြစ်ပွားခဲ့တဲ့ထီးတော်လိုင်းရေးဦးဆောင်မှုနဲ့ဆွဲချက်တင်ခံထားရတဲ့ဒီခေါင်းဆောင်၃ဦးကိုသူတို့တွေရဲ့အပေါ်ဆွဲချက်တင်ထားတာတွေကနေပြီးတော့ပါလေပြလိုက်ပါတယ်ဒီလိုထိုက်တန်းအောင်သတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်နော်ဟင
်ကောင်းပါပါရှင်မြန်မာနိုင်ငံရခိုင်ပြည်နယ်ရင်းကပြဿနာတွေအတွက်ရေရှင်နိုင်ငံရဲ့အဖြေရှာဖို့အရေးကြီးပါမယ်လို့အမြန်ဖြေရှင်းဖို့တော့မလွယ်ကူဘူးလို့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေကပြောဆိုလိုက်ပါတယ
် In the meantime ASEAN is fully committed to assisting the Myanmar government
စင်ကာပူနိုင်ငံခြားရေးဝန်ကြီးပြောထားတဲ့အပြည့်အစုံကိုတော့မကြခင်ကြားကြမှာပါကြာပြင်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းအသက်ခံရတာဟာရခိုင်အေအေတပ်ဖွဲ့ရဲ့လက်ချက်ဖြစ်ကြောင်းအစိုးရရဲ့ပြောဆိုချက်ကိုအေအေကတုံ့ပြန်ပြောဆိုလိုက်တဲ့တဲ့ရင်နိုင်ငံတော်သူငယ်ချက်အရာရွင်ကြားဒုက္ခသည်တွေလက်ခံရေးစခန်းတွေကိုမြန်မာဘက်ကဆက်လက်ဖွင့်လှစ်ထားမယ်ဆိုတဲ့တဲ့ရင်နဲ့နိုင်ငံတကာသတင်းဆောင်မတဲ့ဘုတ်ကိုလည်းနောက်ပိုင်းမှာတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံဝတ်မှာတော့အမေရိကန်နိုင်ငံရင်းနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညဖက်ထိတ်တန့်ရတဲ့တဲ့ရင်တွေကိုကိုအောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်။
အထူးဆောင်ရွက်စစ်ဆေးမှုရောဘတ်မူလာနဲ့တွေ့ဆုံစကားမပြောဖို့သမ္မတဒေါ်နယ်ထရမ့်ကိုသူ့ရှေ့နေတွေကအကြံပြုလိုက်ပါတယ်2016သမ္မတရွေးကောက်ပွဲကာလမှာထရမ့်ရဲ့မဲဆက်စည်းရုံးရေးအဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆက်ဆက်မှုရှိခဲ့သလားဆိုတာနဲ့သူသမ္မတဖြစ်လာပြီးမကြခင်မှာပြည်ထောင်စုဆောင်ရွက်စစ်ဆေးဘီရို FBI ညွှန်ကြားမှု James Comey ကိုယာရုကနေဖိတ်ရှားလိုက်တာဟာတရားရေးအပေါ်ဂျာဝန်ဆွဖက်ရာရောက်သလားဆိုတာကိုအထူးဆောင်ရွက်စစ်ဆေးမှုရောဘတ်မူလာကစုံစမ်းစစ်ဆေးနေတာပါအဲ့လိုတွေ့ဆုံရမှာထရမ့်ကမှောင်ရင်ပြောကြတာတွေဒါမှမဟုတ်ရှေ့နောက်မညီတာတွေပြောဆိုခဲ့မိရင်ပြည်အောင်စုဆောင်ရွက်စစ်ဆေးမှုကိုလိမ့်လည်ထွက်ဆိုမှုနဲ့ထပ်မံတရားစွဲဆိုခံရဖို့အခြေအနေတွေဖြစ်လာနိုင်တာကြောင့်သူရှိနေတွေကစိုးရိမ်နေတာလို့ဒီကိစ္စနဲ့ပတ်သက်ပြီးတော့သိရှိထားသူတွေကိုကူကပြီး The New York Times သတင်းစာကြီးကနောက်ဆုံးအခြေအနေကိုမနေ့ကတင်းနှလာနေ့မှာထုတ်ပြန်ခဲ့တာပါ။သမ္မတထရမ့်ကတော့အထူးဆောင်ရွက်စစ်ဆေးမှုနဲ့တွေ့ဆုံပြီးတော့ဖြေကြားသွားဖို့ဆန္ဒရှိကြောင်းပြောဆိုထားပူပါတယ်။သူအနေနဲ့ဘာမှမမှန်မကန်လုပ်ထားတာမရှိတာကြောင့်မူလာနဲ့တွဲဆုံတော့မှဖြစ်ပြီးတော့တကယ်ဘာတွေဖြစ်ပျက်နေလဲဆိုတာကိုအဓိကကြားတဲ့သတင်းမီဒီယာတွေကဖော်ပြမပေးတဲ့အပေါ်မှာလဲစိုးရိမ်နေလို့သူကသတင်းတော့တည်းရဲ့အမိကိုဖြေကြားသွားပါတယ်။ထရမ့်အနေနဲ့သူပြောထားတဲ့ဂရီတွေကိုဖျက်ပြီးတော့စုံစမ်းစစ်ဆေးမှုတွေနဲ့တွဲဆုံဖို့ညှင်းဆန်မယ်ဆိုရင်တော့အထူးစုံစမ်းစစ်ဆေးမှုမူလာအနေနဲ့ထရမ့်လာရောက်အဆက်ခံဖို့ဆင့်ခေါ်သွားနိုင်ပါတယ်။ဒါပေမဲ့လည်းမူလာအနေနဲ့အင်ဗီရိုနဲ့တရားဥပဒေကြောင့်အငင်းပွားလာရမှမျိုးကိုတော့ရှောင်ရှားကောင်းရှောင်ရှားလိမ့်မယ်လို့ယုံကြည်ကြောင်းထရမ့်မြင့်ရှိနေတွေကပြောပါတယ်ဒီတော့တင်မှာပဲအမေရိကန်ရဲ့2016သမ္မတရွေးကောက်ပွဲမှာရုရှားကဂျာဝင်နောက်ဆက်မှုရှိမရှိစုံစမ်းတဲ့နေရာမှာ FBI စုံစမ်းရေးမှုတွေဟာအာဏာအလွဲသုံးစားလုပ်ခဲ့ကြောင်းတွေ့ရှိရတယ်လို့ Republican တွေကဆွဆွဲထားတဲ့အငင်းပွားပွဲရုံးနှစ်မှတ်တမ်းနဲ့ပတ်သက်ပြီးတော့မဟုတ်မှန်ကြောင်းသက်သေပြမဲ့ Democrat တွေရဲ့မှတ်တမ်းကိုလက်ခံရရှိထားပြီးလို့ Amy Ro ပြောခွင့်ရ Sarah Huckabee Sanders ကပြောလိုက်ပါတယ်ဒီရုံးနဲ့မှတ်တမ်းတွေအများပြည်သူသိရှိအောင်ထုတ်ပြန်သင့်လားမသိဘူးလားဆိုတာကိုတော့လာမယ့်ရက်ပိုင်းတွေအတွင်းသမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်မှာဖြစ်ပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်အားကစားပွဲအတွင်းမြောက်ကိုရီးယားအရာရှိတွေနဲ့အမေရိကန်ဒုသမ္မတဒီသတင်းပတ်ထဲတွေ့နိုင်ခြေကိုဒေါ်နယ်ထရမ့်အစိုးရဘက်ကလမ်းဖွင့်ထားလိုက်ပါတယ်အမေရိကန်ဒုသမ္မတမိုက်ပန့်စ်ကအခုလိုဆွေးနွေးပွဲလုပ်ဖို့သူ့ဘက်ကတော့မတောင်းဆိုရသေးဘူးဒါပေမဲ့အခြေအနေကိုလမ်းဖွင့်ထားပြီးစောင့်ကြည့်သွားမယ်လို့အလက်စကာပြည်နယ်မှာဒီနေ့ထုတ်ပြောလိုက်ပါတယ်ဒါအပြင်ဒုသမ္မတပန်းစနေနဲ့မြောက်ကိုရီးယားအရာရှိတွေနဲ့ဒီအိုလံပစ်ပွဲမှာတွေ့နိုင်လားလို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကိုလည်းဒီမတိုင်ခင်ပေရူခရစ်စတန်မှာသတင်းတောက်တွေကမေးရမှာဝန်ကြီး Tillerson ကလည်းဒုသမ္မတပန်းအခုပြောသလိုမျိုးပဲပြန်ဖြေခဲ့ပါတယ်ဒုသမ္မတပန်းကလည်းဂျပန်နိုင်ငံကိုမထွက်ခင်သတင်းတောက်တွေနဲ့တွေ့ရမှာမြောက်ကိုရီးယားဘက်ကဘယ်သူ့ကိုမဆိုဘလို့ပုံနဲ့ပဲတွေ့ရသူပြောမှာကဒီစကားပဲအဲ့ဒါကမြောက်ကိုရီးယားအနေနဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပယ်ထိန်ဒုံးကျည်ရည်မှန်းချက်ကြီးကိုလုံးဝတခါတည်းအပြီးစွန့်လို့ရမယ်ဆိုတာပဲလို့ရှင်းပြခဲ့ပါတယ်ဒါအပြင်ဒုသမရပန်စကဆက်ပြီးသမရထရမ့်အနေနဲ့လည်းအခုလိုတွေ့ဆုံဆွေးနွေးမှုတွေနဲ့အဖြေရှာတာမျိုးကိုအမြဲတမ်းယုံကြည်ကြောင်းထုတ်ပြောထားတယ်လို့ဆိုခဲ့ပါတယ်ဒီသတင်းပတ်ထဲဂျပန်နိုင်ငံတိုကျိုမြို့တော်နဲ့တောင်ကိုရီးယားနိုင်ငံဆိုမြို့တော်တွေကိုရောက်မဲ့ဒုသမရပန်စအနေနဲ့မြောက်ကိုရီးယားအစိုးရရဲ့နျူကလ িয়ার အစီအစဉ်တွေကိုအဆုံးသတ်လာတဲ့အထိအမြင့်ဆုံးဖိအားတိုးမြှင့်ပေးသွားရေးအရှိန်အမြင့်လှုပ်ဆောင်သွားဖို့ပြင်ထားတယ်လို့သတင်းတွေထွက်နေပါတယ်ခင်ဗျ
Afghanistan ga American တပ်ဖွဲ့တွေဟာနိုင်ငံမြောက်ပိုင်းက Taliban တွေကိုလေကြောင်းကနေတဆင့်နောက်တစ်ဖန်စတင်ပုံကျဲတိုက်ခိုက်နေပါတယ်။ဒီကနေ့ထုတ်ပြန်လိုက်တဲ့ American စစ်ဘက်ရဲ့ကြေညာချက်ထဲမှာလွန်ခဲ့တဲ့တောက်ကြနေ့က Production ပြည်နယ်မှာရှိတဲ့ Taliban တွေရဲ့တနန်းကျောင်းလိုယူဆတဲ့နေရာကိုလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။တရုတ်နဲ့ Tajikistan နယ်စပ်မှာအကြမ်းဖက်တိုက်ခိုက်မှုကြိုတင်ပြင်နေရာတွေကိုတားဆီးဖို့အနေနဲ့အခုလိုကြိုတင်ပြီးတော့ Hunter တိုက်ခိုက်တာလည်းဖြစ်ပါတယ်။လေကြောင်းတိုက်ခိုက်မှုအတွင်း Afghan တပ်ဖွဲ့တွေစီကနေခိုးယူခဲ့ပြီးဖောက်ခွဲရေးကားတွေဖြစ်ပြောင်းလဲထားတဲ့ကားတွေကိုလည်းဖျက်ဆီးနိုင်ခဲ့ပါတယ်။တာလီဘန်ရဲ့အနေနဲ့ပြေးစရာမြေမရှိတော့ဘူးလို့အာဖဂန်ကအမေရိကန်တပ်ဖွဲ့ရဲ့တပ်မှုဗိုလ်ချုပ်ကြီးဂျွန်နီကိုဆင်ကပြောကြားကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အကြမ်းဖက်ဖျက်လို့ဖျက်ဆီးလို့တဲ့တာလီဘန်ရဲ့ထောက်ပံ့ရေးရန်နေရာတွေဖျက်ဆီးနိုင်ခဲ့ပြီးလွန်ခဲ့တဲ့နှစ်နိုဝင်ဘာလကစလို့လေကြောင်းတိုက်ခိုက်မှုတွေကြောင့်တာလီဘန်ဟာဒေါ်လာတန်း30လောက်ဝင်ငွေရောချခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။
ဆီးရီးယားနဲ့အီရတ်နိုင်ငံတွေကအစွန်းရောက်အုပ်စုတွေနဲ့သွားပေါက်တဲ့အမေရိကန်နိုင်ငံသားတွေနဲ့အမြဲတမ်းနေထိုင်သူတွေကြောင့်လက်တလောနိုင်ငံအတွင်းလုံခြုံရေးကိုနည်းနည်းပဲထိခိုက်နိုင်ပုံရတယ်လို့လေလာမှုအသစ်တစ်ခုကဖော်ပြလိုက်ပါတယ်။ George Washington တက္ကသိုလ်ကလုပ်တဲ့ဒီလေလာမှုအရအခုလိုအမေရိကန်နိုင်ငံကနေထွက်သွားပြီးပြည်ပအကြမ်းဖက်အဖွဲ့တွေကိုသွားကူတိုက်ပစ်တဲ့သူတွေကလက်တဆုပ်စားလောက်ပဲနိုင်ငံတကာကိုပြန်ဝင်လာကြတယ်လို့ထုတ်ပြောထားပါတယ်။ဒီတက္ကသိုလ်ရဲ့အစွန်းရောက်ဝါဒလေးလာရေးအစီအစဉ်ကလှုပ်တဲ့ဒီလေးလာမှုထဲမှာပဲဆီးရီးယားနဲ့အီရတ်မှာရှိတဲ့ IS Al-Qaeda နဲ့အခြားအကြမ်းဖက်အဖွဲ့တွေအတွက်သွားတိုက်ပေးသူဒါမှမဟုတ်သွားခုပေးသူပေါင်း64ဦးကိုဖော်ထုတ်နိုင်ခဲ့တယ်လို့ဆိုပါတယ်ဒီအထက်ကအမေရိကန်နိုင်ငံထဲပြန်ဝင်လာခဲ့သူက12ဦးပဲရှိပြီးအဲ့ဒီပြန်လာသူတွေက9ဦးကိုလည်းအကြမ်းဖက်မှုဆိုင်ရာပြစ်မှုတွေနဲ့ဖမ်းဆီးပြစ်ဒဏ်ချထားပြီးသားဖြစ်တယ်လို့နှစ်ပေါင်းများစွာအချိန်ယူလှုပ်ထားတဲ့ဒီအစီအစဉ်ခန်းစာမှာဖော်ပြထားပါတယ်ဒါအပြင်ဒီပြန်လာခဲ့သူတွေကဘယ်သူကမှအမေရိကန်နိုင်ငံထဲမှာအကြမ်းဖက်တိုက်ခိုက်မှုတွေအောင်မြင်အောင်မလုပ်နိုင်ခဲ့ဘူး။သူတို့ကြောင့်ဖြစ်နိုင်တဲ့အကြမ်းဖက်မှုအနေကလည်းအခုအချိန်ထိအကန့်အသတ်နဲ့ပဲရှိလာခဲ့တယ်လို့ဒီအစီရင်ခံစာမှာဆက်ဖော်ပြထားပါတယ်။ဒီအစီရင်ခံစာထဲမှာဆက်ပြီးအခုလိုပြန်လာတဲ့သူတွေမှာအမေရိကန်အစိုးရကသတိမပြုမိသူတွေရှိနေတယ်ဆိုတဲ့အထောက်အထားလူသိချင်းကြမတွေ့ရသေးဘူး။ဒီပြန်လာတဲ့သူတွေထက်စာရင်နိုင်ငံထဲမှာဆက်ရှိနေတဲ့အစွန်းရောက်တွေအနေနဲ့ပြည်တွင်းဂျီဟတ်အကြမ်းဖက်မှုတွေလှုပ်ဖို့လက်တတော်မှာအလားလာပိုများနေတယ်လို့ထောက်ပြထားပါတယ်ခင်ဗျာ။
အတန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့ညပဲသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်ခင်ဗျာ။မြန်မာနိုင်ငံကမတိမငင်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ရေဖြည့်ရှင်ရမှာရေရှည်နိုင်ငံရေးဖြည့်ရှာဖို့လိုအပ်ကြောင်းအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအလှည့်ကျဥက္ကဋ္ဌစင်ကာပူနိုင်ငံကတိုက်တွန်းလိုက်ပါတယ်ရခိုင်ပြည်နယ်ကလူသားချင်းစာနာမှုအခြေအနေတွေကိုမြန်မာအစိုးရရဲ့တုံ့ပြန်ဆောင်ရွက်မှုတွေကိုအကူအညီပေးဖို့အာဆီယံအသင်းကအပြည့်အဝတန်ဖိုးထံချထားပေမဲ့ပြဿနာကိုရေရှည်ဖြည့်ရှင်ရမှာနိုင်ငံရေးအဖြစ်တည်းလိုအပ်ကြောင်းစင်ကာပူနိုင်ငံသားရေးဝန်ကြီး VVM Balakrishnan ကဒီကနေ့ပဲသတင်းတောက်တွေကိုပြောဆိုလိုက်တာပါအာဆီယံလက်ကျဥက္ကဋ္ဌအဖြစ်စင်ကာပူနိုင်ငံမှာကျင်းပတဲ့နိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးမှာလည်းတကြောပြန်ပြိပခါတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်အခြေအနေတွေကိုဆွေးနွေးရမှာပြန်လည်ထူထောင်ရေးနဲ့တည်ငြိမ်ရေးအတွက်အားပေးကူညီဖို့ပြောဆိုခဲ့ကြောင်းဆွေးနွေးပွဲအပြီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပေးဖွဲ့ရဲ့တိုက်တွန်းချက်တွေကိုလည်းအကောင့်ထဲပို့ဖို့တိုက်တွန်းခဲ့ကြတာပါ။ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးကင်းစခန်30လောက်ကိုစီးနင်းတိုက်ခဲ့ခဲ့တဲ့အာစာအစွန်းရောက်အုပ်စုကိုလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေရဲ့နောက်ဆက်တွဲအဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်6သိန်းခွဲကျော်ရှိကြောင်းကုလသမဂ္ဂကခန့်မှန်းထားပါတယ်။စင်ကာပူနိုင်ငံသားရေးဝန်ကြီးကတော့ထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရာပြောင်းနိုင်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားသဘောတူညီချက်ရခဲ့တဲ့အပေါ်ကြိုဆိုခဲ့တယ်လို့ဒုက္ခသည်တွေကိုသဘောဆန္ဒနဲ့ဘေးကင်းလုံခြုံမှုရှိရှိအမြန်ဆုံးပြောင်းနိုင်ရေးကြိုးပမ်းဖို့လည်းတိုက်တွန်းခဲ့ပါတယ်။
မြန်မာနိုင်ငံမှာနိုင်ငံတော်လျှို့ဝှက်အုပ်တွေဖောက်ဖျက်မှုနဲ့ဖမ်းဆီးခံထားရတဲ့ Writer သရင်တောက်နှစ်ဦးရဲ့အမှုကိုဒီနေ့ဆက်လက်ဆက်ဆေးရမှာတရားလူပြားသက်သေရဲရရှိကဆက်ဖမ်းဆီးချိန်တုန်းကမှတ်တမ်းကိုမိရှုဖျက်ဆီးခဲ့ကြောင်းထွက်ဆိုသွားပါတယ်။ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကဒီနေ့တရားခွင်မှာရဲရရှိရဲ့ထွက်ဆိုချက်ဟာကွဲလဲချက်တွေရှိခဲ့ကြောင်းကို Writer သရင်တောက်တွေရဲ့ရှင်းနေဦးသန်းဆောင်ကအခုလိုပြောလိုက်ပါတယ်
။ဒီနေ့ကျွန်တော်တို့ဥစားဒီသတင်းတော့တွေကိုရှာဝေတဲ့နေရာမှာပါတဲ့သူရဲတို့တင်ထွေးကိုကျွန်တော်တို့စစ်တယ်။အဲ့ဒီမှာအရေးကြီးတဲ့အချက်နှစ်ချက်ကျွန်တော်တို့တွေ့တယ်။တွေ့တာကပါလဲဆိုတော့နံပါတ်1တစ်ချက်ဒီဒီလင်းတော့တွေဖမှန်ပြီးချင်းသူ့ရဲ့ဟိုရဲမှတ်တမ်းပေါ့နော်။ဘာတွေဘာတွေဘလို့ဖြစ်တယ်ဆိုတော့မှတ်တမ်းစာရွက်ကိုသူ့ကိုယ်မိရှုလိုက်တယ်။ဒါအရေးကြီးတဲ့တစ်ချက်ပါ။နောက်တစ်ချက်ကပါလဲဆိုတော့ ဒီရုံးမှာသူတက်တည်လာမထွက်ခင်ဒီပြောဆိုရမယ့်အကြောင်းအရာတွေကိုဟိုဒရယာတွေကိုကြည့်ပြီးတော့တောက်လျှောက်ဖွဲ့ဆိုသွားတယ်ဆက်သွားတယ်အဲ့ဒီအကြောင်းအရာတွေကလည်းမနေ့ညသို့မဟုတ်ဒီနေ့မနက်မှရေကူးလာတဲ့အကြောင်းအရာတွေဖြစ်တယ်အဲ့တော့တစုံတစ်ယောက်ကဒီလိုပြောပါဒီလိုထွက်ပါဆိုပြီးတော့ဟိုပြောဆိုလို့သူတရားရုံးမှာလာပြီးတော့ထွက်ရတဲ့ပုံစံမျိုးဖြစ်တကယ်ပြစ်စကမှာတော့ဒီဒရင်တောက်တွေကိုဖန်ဆီးတဲ့ပုံစံနဲ့သူထွက်ဆိုသွားတဲ့ပုံစံတွေကပေါ်လဲမှုလို့ရှိတယ်
ဒီတရင်တော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့မှာမြန်မာအာဏာရှင်တွေကဖမ်းဆီးခဲ့တာဖြစ်ပြီးမတိမကျင်ဖြစ်နေတဲ့ရခိုင်ပြည်နယ်ကလုံခြုံရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေပါဝင်အစိုးရရဲ့လှုပ်ဝက်တရင်ချက်လက်တွေကိုဥပဒေနဲ့ဆန့်ကျင်ပြီးရယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အရေးယူခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီတရင်တော့နှစ်ဦးဟာရဲတွေနဲ့ညသာစာရင်တွေ့ဖို့ဖိတ်ခံရပြီးတဲ့နောက်အဲ့ဒီချိန်တဲ့ညမှာပဲဖမ်းဆီးခံခဲ့ရတဲ့အတွက်တမင်အကွက်ကြဖန်းစီတာဖြစ်တယ်လို့ပြောဆိုထားပြီးဖန်းစီခံတားရချိန်မှာလည်းအမှုနဲ့ပတ်သက်လို့ချင်းချောက်ဝန်ခံခိုင်းတာတွေရှိတယ်လို့ထုတ်ပြောထားပါတယ်ဒီနေ့တရားဝင်ကိုနိုင်ငံတကာသံတမန်တွေလည်းလာရောက်လေ့လာစောင့်ကြည့်ခဲ့ကြပါတယ်နောက်တစ်ချိန်ရုံးချိန်ကိုတော့ February 14ရက်နေ့မှာထပ်မံချင်းဆိုထားပါတယ်ခင်ဗျာ
ဟောင်ကောင်မှာ2014ခုနှစ်ကဖြစ်ပွားခဲ့တဲ့ထီးတော်လှန်ရေးကိုဦးဆောင်မှုနဲ့ဆွဲချက်တင်ခံထားတဲ့ဒီမိုကရေစီရေလှူရှားသူ3ဦးနဲ့ပတ်သက်တဲ့ဆွဲချက်တွေထောက်နေတဲ့ကိုဟောင်ကောင်ရဲ့အမြင့်ဆုံးတရားရုံးကနေဒီကနေ့ပတ်လည်လိုက်ပါတယ်ဂျော့ရှူဝါဝေါင်းနေသန်လောနဲ့အလက်စ်ချောင်းတို့ပေါ်တရားမဝင်လူစုဝေးမှုနဲ့ဆွဲချက်တင်ခံထားရတာကနေအယူခံတင်ထားတာကိုတရားသူကြီး၅ဦးပါအယူခံတရားရုံးကနေဒီအယူခံကိုလက်ခံကြောင်းတင်ညင်တင်ညွတ်ထဲဆုံးဖြတ်ခဲ့တာပါ2014ခုနှစ်စက်တင်ဘာလအတွင်းအစိုးရဌာနချုပ်ဝင်းအတွင်းမှာရှိတဲ့တရားရုံးဝင်းအတွင်းကိုဝင်ရောက်ပြီးတော့ဆန္ဒပြတာကြောင့်2016ခုနှစ်ကအောက်တရားရုံးရုံးကနေဝေါင်းလောနဲ့ချောင်းတို့ကိုပြည်ထောင်တချို့ချမှတ်ခဲ့ပါတယ်ဟောင်ကောင်မှာလွတ်လပ်တဲ့ရွေးကောက်ပွဲကျင်းပပြီးဖို့ဆန္ဒပြတောင်းဆိုမှုတွေအတွင်းအဓိကကျတဲ့အဝေးပြေးကားလမ်းမတွေလည်းနှစ်လကြာပိတ်ဆို့ခဲ့ပြီးပိတ်ဆို့ခဲ့ပါတယ်လွန်ခဲ့တဲ့နှစ်ဩဂုတ်လအတွင်းကတော့အစိုးရရှိနေတွေကဆန္ဒပြသူတွေပေါ်ပြည်ထောင်ချမှတ်ဖို့အပြင်းထန်ကန့်ကွက်တင်ပြတာကြောင့်တရားရုံးကဆန္ဒပြခေါင်းဆောင်တွေကိုထောင်ဒဏ်တွေချမှတ်ခဲ့ပါတယ်အသက်21နှစ်အရွယ်ဝေါင်းဟာထောင်ဒဏ်6လချမှတ်ခံရပြီးအသက်24နှစ်အရွယ်လောကထောင်ဒဏ်8လအသက်28နှစ်အရွယ်6ကထောင်ဒဏ်9လချမှတ်ခံရတာပါအဲ့ဒီတကြွလှရှားသူ3ဦးကထောင်ဒဏ်တစ်စိတ်တစ်ပိုင်းကျခံရပြီးတဲ့နောက်အာမခံနဲ့လွတ်လာပြီးတော့အယူခံဝင်ခဲ့ပါတယ်အယူခံတရားရုံးကဒီ3ဦးရဲ့အမှုတွေကိုပတ်လိုက်ပေးလိုက်ပေးမယ်လဲနောက်မှရုံးရင်းဆန်ခတ်ဖြစ်လာတဲ့တရားမဝင်စုဝေးဆန္ဒပြပွဲတွေကိုတားဆီးမှာဖြစ်ပြီးဖမ်းဆီးရမိသူတွေကိုထောင်ဒဏ်ချမှတ်မှာဖြစ်တယ်လို့တရားသူကြီးတွေကသတိပေးပြောဆိုရတယ်ဆန္ဒပြခေါင်းဆောင်3ဦးတွေကဝေါင်းကတော့ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့တီးခြားဆွဲဆိုထားတဲ့အမှုတစ်ခုကြောင့်ထောင်ဒဏ်ချမှတ်ခံရနိုင်ပြီးအဲ့ဒီအမှုအတွက်အခုခါမှာအာမခံနဲ့နေထိုင်ပြီးတော့အယူခံဝင်ထားပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာဒီသတင်းပတ်ထဲကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲမှာဖျော်ဖြေဖို့အတွက်မြောက်ကိုရီးယားအနုပညာရှင်140ပါတဲ့မြောက်ကိုရီးယားသင်္ဘောဟာဒီနေ့ပဲတောင်ကိုရီးယားနိုင်ငံကိုဆက်ရောက်လာခဲ့ပါတယ်မြောက်ကိုရီးယားပေါ်ခီးသွားလာမှုအပါဝင်တကပ်အရေးယူမှုတွေပေါ်အခုလိုကြုံတော့ကြုံခဲ့ဖြစ်လျှော့ပေးခဲ့တာကြောင့်မြောက်ကိုရီးယားအဖွဲ့အနေနဲ့စိုးမျိုးတော်မှာဖျော်ဖြေခွင့်ရလာခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားဖျော်ဖြေအဖွဲ့ဒီနေ့ဆက်ရောက်လာချိန်မှာတုံ့ပြန်မှုတွေကတော့အမျိုးမျိုးရှိခဲ့ပါတယ်အနေရောင်ဝက်စားတွေဝတ်ဆင်ထားပြီးမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ရဲ့တပ်ပုံတွေကိုခိုင်ဆောင်ဆန္ဒပြသူတချို့ရှိခဲ့တယ်လို့တောင်ကိုရီးယားနိုင်ငံတော်သချင်းကိုဆိုပြီးတောင်ကိုရီးယားနဲ့အမေရိကန်လန်တွေကိုဟွေရန်ဆန္ဒပြသူတွေလည်းရှိခဲ့ပါတယ်ခင်ဗျာ
အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်တဲ့တွင်ကိုကိုအောင်အောင်နဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြသွားပါမယ်မြန်မာနိုင်ငံရခိုင်ပြည်နယ်ရင်းကပြဿနာတွေအတွက်ရေရှည်နိုင်ငံရေးအဖြေရှာဖို့အရေးကြီးပေမဲ့အ мян ဖြေရှင်းဖို့တော့မလွယ်ကူဘူးလို့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေကပြောဆိုလိုက်ပါတယ်။အခုတစ်ခါအာဆီယံဥက္ကဋ္ဌဖြစ်လာတဲ့စင်ကာပူနိုင်ငံခြားရေးဝန်ကြီးလည်းမြန်မာပြဿနာဟာအာဆီယံနိုင်ငံတွေအားလုံးကိုထိခိုက်လာနိုင်တယ်လို့အလေးထားပြောကြားခဲ့ပါတယ်။စင်ကာပူနိုင်ငံမှာကျင်းပတဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးတွင်အခုလိုပြောဆိုခဲ့တာဟာစင်ကာပူရဲ့မြန်မာနိုင်ငံတွင်အကျိုးစီးပွားကြီးလာတာကြောင့်လည်းဖြစ်တယ်လို့သုံးသပ်မှုတွေရှိပါတယ်။ကိုဝင်းမင်းကပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။စင်ကာပူနိုင်ငံမှာဒီနေ့လှုပ်တဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာမြန်မာနိုင်ငံရခိုင်ပြည်နယ်ကဒုက္ခသည်တွေထွက်ပြေးရတဲ့အကြောင်းကိုဆွေးနွေးပြီးကြေညာချက်တစ်စောင်ထုတ်ပြန်ရမှာအခုလိုရေရှည်အတွက်ပြောခဲ့ကြတာပါစင်ကာပူနိုင်ငံခြားရေးဝန်ကြီးဖေဗီယန်ဘာလာကရစ်နန်ကမြန်မာနိုင်ငံပြဿနာကအားလုံးအတွက်ပိုအနေရကြီးလာတာကိုအားလုံးသိသင့်တာကအဓိကပဲလို့အခုလိုထုတ်ပြောလိုက်ပါတယ
်
အဓိကအချက်ကတော့အာဆီယံနိုင်ငံတွေအနေနဲ့အတိမတ်ပြရမယ့်အချက်ပါအဲ့ဒါကဓမ္မဖြစ်နေတဲ့ကြီးမားတဲ့ပြဿနာကြီးကြောင့်ကျွန်တော်တို့နိုင်ငံအားလုံးကိုလာထိခိုက်မယ့်အလားအလာအများကြီးရှိနေတာကိုပါ
ဒီအာဆီယံကြီးညာချက်ထဲမှာဒုက္ခသည်တွေအနေနဲ့မြန်မြန်နဲ့လုံလုံခြုံခြုံမြန်မာနိုင်ငံပြည်နယ်ရေးအတွက်ကိုတောင်းဆိုထားပါတယ်။အခုလိုစင်ကာပူနိုင်ငံကဥဆောင်ကြိုးပမ်းလာခဲ့တဲ့အပေါ်အာဆီယံရေးကျွမ်းကျင်သူထိုင်းနိုင်ငံချူလန်လောင်ကွန်တက္ကသိုလ်ရဲ့လုံခြုံရေးနဲ့နိုင်ငံတကာလိလာရေးဌာနကအကြီးတန်းသုတေသီကာဝေချောကစ်တဝေါန်က
မြန်မာနိုင်ငံထဲမှာစင်ကာပူနိုင်ငံရဲ့အကျိုးစီးပွားကအများကြီးကိုချီးမားသွားပါပြီ။မြန်မာနိုင်ငံမှာယင်းနှိမ့်ညံ့မှုအများဆုံးလုပ်တဲ့နိုင်ငံဖြစ်သွားပြီလေ။ 4.1 ဘီလီယံတောင်ရှိသွားတာပါ။ဒါကြောင့်တို့အနေနဲ့ဒီပြဿနာကိုဝန်းကင်တွယ်ရတော့မှာပါ။မဟုတ်ရင်ဒီအကျန်းဖတ်တန်စရာလဲတာကြောင့်မြန်မာနိုင်ငံတဲကစင်ကာပူရဲ့အကျိုးစီးပွားတွေကိုထိခိုက်လာနိုင်ပါတယ
်။တကယ်တော့မြန်မာနိုင်ငံကဒီပြဿနာနိုင်ငံတကာမျက်နှာစာမှာအရေးပါလာချိန်မှာအာဆီယံအနေနဲ့လည်းဒီပြဿနာအတွက်အပြေရှာဖို့စင်ကာပူနိုင်ငံရဲ့ဝန်ကြီးကအခုလိုတိုက်တွန်းလိုက်ပါတယ
်။
နောက်တစ်ချိန်မှာတော့အာဆီယံအနေနဲ့လူသားချင်းစာနာမှုဆိုင်ရာဆောင်ရွက်ပေးချက်တွေအပိုင်းမှာမြန်မာအစိုးရကိုကူညီပေးဖို့အပြည့်အဝစိတ်ပိုင်းဖြတ်ထားပါတယ်။ဒါပေမဲ့နောက်ဆုံးမှာတော့ကျွန်တော်တို့လိုအပ်နေတာကရေရှည်ခံမဲ့နိုင်ငံရေးအပြေရှာနိုင်ရေးပါ
။ဒါပေမဲ့နိုင်ငံရဲ့ဝန်ကြီးဘဲလာခရစ်နန်ကဒီပြဿနာအတွက်အမြန်ဖြေရှင်းလို့တော့မရပဲရေရှည်အပြေရှာသွားမှာဖြစ်တယ်လို့ဆက်ပြောခဲ့ပါတယ်။အဲ့ဒီတော့အခုလိုစင်ကာပူရဲ့ဥဆောင်မှုနဲ့ဘလောက်ထိမြန်မာနိုင်ငံရခိုင်ပြဿနာကိုဖြေရှင်းနိုင်မှာလဲလို့မေးရမှာအကြီးတန်းသုတေသူကာဝီကအရင်ထက်စာရင်တော့ပိုမျှော်လင့်ချက်ရှိနိုင်တယ်လို့ဆက်ပြောခဲ့ပါတယ
်။ Because Singapore do their homework you see
ဘာလို့လဲဆိုတော့စင်ကာပူနိုင်ငံအနေနဲ့ကဒီပြဿနာအတွက်ဒီတစ်ခေါက်သေးသေးချာချာလေးလာပြင်ဆင်ထားပုံရပါတယ်။သိတယ်မလား။သူတို့ဝင်ရတော့မယ်လေ။အခုတစ်ခေါက်ကအများကြီးကိုပိုပြင်းထန်တယ်လေဒီမြန်မာနိုင်ငံပြဿနာကြောင့်ဒေသတစ်ခုလုံးကိုပါထိခိုက်လာနေလို့ပ
ါတကယ်တော့အာဆီယံအနေနဲ့ထိုင်းနိုင်ငံတောင်ပိုင်းမွတ်စလင်ပြဿနာမှာသိတ်ထိထိရောက်ရောက်မပါဝင်နိုင်ခဲ့တာမို့မြန်မာနိုင်ငံကပြဿနာမှာလည်းသိတ်မလုံနိုင်ဘူးလို့သုံးသပ်ချက်တွေရှိနေချိန်မှာစင်ကာပူနိုင်ငံအနေနဲ့အခုလိုဥဆောင်ကြိုးပမ်းလာတာဖြစ်ပါတယ်ခင်ဗျာ
ကိုယ်မင်းတင်ပြတော့ပါရှင်ခုတော့ရခိုင်ပြည်နယ်ဘက်ကသတင်းဖက်ဆက်ပါမယ်ရခိုင်ပြည်နယ်နိုင်ငံသဘောတူညီချက်များအရသတ်မှတ်ထားတဲ့ရက်မှာဘင်္ဂလားဒေ့ရှ်ဘက်မှရောက်ရှိနေတဲ့ဒုက္ခသည်တွေခုချိန်ထိပြန်မလာကြသေးပေမဲ့မြန်မာအစိုးရဘက်ကအချိန်အကန့်အသတ်မရှိပြန်လည်လက်ခံရေးစကားနဲ့ဖွင့်နှာမှာဖြစ်တယ်လို့ပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့ပြန်လည်လက်ခံမှုအားလုံးကိုနှစ်နှစ်အတွင်းပြီးစီအောင်လုပ်ဖို့ဆန္ဒရှိတယ်လို့လည်းမြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူက VOA ကိုပြောပါရယ်ဒီအကြောင်း VOA သတင်းထောက်ကိုကောင်းဆာဟင်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရယ်
ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသကနေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်တိတ်ဆောင်သွားတဲ့တိမ့်နဲ့ချီတဲ့နေရဲစွန့်ခွာဒုက္ခသည်တွေပြန်လည်လက်ခံဖို့မြန်မာနိုင်ငံဘက်ချမ်းကနေဆက်စကန်တွေဖြစ်တဲ့တောင်ပြူလက်ဝဲငခုရလှဖိုးကောင်ဂျာစကန်တွေမှာအစဉ်အသစ်ဖြစ်ထားပြီးဖြစ်ပါတယ်။ဒါပေမဲ့နိုင်ငံသဘောတူညီချက်အရသတ်မှတ်ထားတဲ့ရက်ဖြစ်တဲ့ဇန်နဝါရီလ23ရက်နေ့မှာဒုက္ခသည်တွေလက်ခံရေးအတွက်မြန်မာနိုင်ငံဘက်ကအစဉ်အသစ်ဖြစ်ပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကပြန်လာမဲ့သူတွေရောက်မလာတဲ့အပြင်စည်ရင်းတွေကိုလည်းလက်ခံရရှိခြင်းမရှိပါဘူး။မြန်မာနိုင်ငံအစိုးရအနေနဲ့ပြန်လည်လက်ခံရေးစကန်တွေကိုတော့ရက်အကန့်အသတ်မရှိဖွင့်ထားပြီးလက်ခံသွားမှာဖြစ်တယ်လို့မြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူက VOA ကိုပြောပါရစေ။
ကျွန်တော်တို့ကနေတိုင်းကျွန်တော်တို့ဝန်ထမ်းတွေကအဲ reception camp တွေမှာ stand by ရှိနေပါတယ်။ဝန်ထမ်းတွေဟိုဝန်ကြီးဌာနတွေကအကိုတို့နိုင်ငံခြားရေးရုံးကလည်းအရာရှိ6ယောက်တာဝန်ပေးထားပါတယ်သူတို့အဲ့ကမ့်နေမှာတာဝန်ယူနေကြပါတယ်နော
်နှစ်နိုင်ငံသဘောတူညီမှုအရာဇန်နဝါရီလ23ရက်နေ့မှာစတင်လက်ခံသွားမှာဖြစ်ပေမဲ့လေမြန်မာနိုင်ငံဘက်ကပြန်လည်လက်ခံရေးအပိုင်းတွေမှာပြည့်စုံမှုမရှိသေးတာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကပြန်ပိုရေးအစီအစဉ်ကိုရက်ရွှေ့ဆန်းလိုက်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်ကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးကော်မရှင်အဖွဲ့ဝင်မစ္စတာအဘူကလမ်ကဇန်နဝါရီလ22ရက်နေ့မှာပဲပြောကြားလိုက်ပြီးဒုက္ခသည်တွေပြန်ပိုမယ့်အစီအစဉ်ကိုရွှေ့ဆန်းခဲ့ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာနိုင်ငံအနေနဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအပိုင်းတွေကိုနှစ်နှစ်အတွင်းပြီးစီအောင်လုပ်ဖို့ဆန္ဒရှိနေတယ်လို့ဥမြင့်သူကပြောပါတယ်
။ဘင်္ဂလားဒေ့ရှ်ဘက်ကတော့ဒီပြန်လည်လက်ခံမှုအလုံးကိုနှစ်နှစ်အတွင်းပြီးစီအောင်လုပ်ဖို့ဆန္ဒရှိပါတယ်။ကျွန်တော်တို့ဘက်ကတော့ဒီလက်ရှိဟိုခုလည်းတို့တို့ဘက်ကမလာသေးဘူးလေ။ဒီအချိန်ကိုတတ်နိုင်ရေးစောစောပြီးအောင်ကျွန်တော်တို့လုပ
်ပြန်လည်လက်ခံတဲ့အခါမှာတော့2016-2019ခုနှစ်အတွင်းအကျံဖက်တိုက်ခိုက်မှုတွေကြောင့်ထပ်ပြေးသွားသူတွေကိုသာလက်ခံသွားမှာဖြစ်ပါတယ်။အဲ့ဒီမတိုက်ခင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်နေသူတွေကိုတော့လက်ရှိအစီအစဉ်တွေပြီးမှပြန်လည်လက်ခံသွားမယ်လို့ဥမြင့်သူကပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ Ranger ဒုက္ခသည်တွေနေရပြန်ရေးကိစ္စပွင့်လင်းမြင်သာမှုရှိရတဲ့အတွက်သူတို့သဘောဆန္ဒအလျောက်ပြန်လာတာမျိုးဖြစ်တင်ပြီးကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတွေကစောင့်ကြည့်တင်တယ်လို့နိုင်ငံတကာကတောင်းဆိုနေတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကလည်းအဲ့ဒီသဘောအတိုင်း ဖြစ်စေလိုကြောင်းပြောဆိုထားပါတယ်။စကိုင်းမီနယ်အတွင်း2018ခုနှစ်ဩဂုတ်လ25ရက်နေ့ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒုက္ခသည်6သိန်းခွဲလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားကြပါတယ်ခင်ဗျာ။
ကိုကောင်းစဟိုင်းတင်ပြတော်တာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကို line to meter 1925 30နဲ့ line လာမီတာ190တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းအသက်ခံရတာဟာအေးအေးလို့ခေါ်တဲ့ရခိုင်တပ်ဖွဲ့ကကြိုတင်ကြံစီလှုပ်ရှားမှုဖြစ်ကြောင်းပြည်ထရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပြီးအေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့ဖက်ကတော့ညင်းဆိုထားပါတယ်။လောလောဆယ်မှာတော့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းအသက်ခံရတာနဲ့ပတ်သက်လို့ဒေသခံတွေကိုဖမ်းဆီးစစ်ဆေးတာတွေရှိတဲ့အပေါ်ဒေသတွေမှာမတိမငိမ့်ဖြစ်နေကြောင်းလဲမြောက်ဦးအထက်ကယုံနှိမ်နှင်းမှုစုံစမ်းရေးအဖွဲ့ကတာဝန်ရှိသူတို့ကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့မြောင်းမြို့နယ်အုတ်ချိုရင်မူဟောင်းဥဘိုဘိုမင်းတိုက်တက်ပြတ်ခံရတာဟာ AA Cup ရခိုင်တက်မတော်ဖလားဘောလုံးပွဲကျင်းပဖို့စီစဉ်သူတွေကိုဖမ်းဆီးတာနောက်လူ9ယောက်သေဆုံးခဲ့တဲ့မြောက်ဦးဖြစ်စဉ်နဲ့ဆက်ဆက်ပြီး AA ခေါ်ရခိုင်လက်နက်ကိုင်အဖွဲ့ကဂျိုတင်ကြံစီတဲ့လောက်ရအဖြစ်စစ်ဆေးတွေးရှိရာကြောင့်ပြည်ထရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာဖြစ်ပါတယ်ဒါဟာမြောက်ဦးမြို့နယ်အုတ်ချိုရင်မူဟောင်းတက်ခံရမှုနဲ့ပတ်သက်ပြီးဖမ်းဆီးထားတဲ့ကျော်မြင့်ခခိုင်ကျော်နဲ့သူ့ရဲ့သားမင်းတန်းထေခမင်းတန်းထိုက်တို့ကိုစစ်ဆေးဖော်ထုတ်ချက်အရ AA အဖွဲ့စီယုံရင်မူကိုလက်စပိုင်ဇော်မျိုးအောင်ခဇော်မိုးအောင်တို့နဲ့ပူးပေါင်းတက်ပြခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်ဒီသတင်းဖော်ပြချက်နဲ့ပတ်သက်ပြီး AA တက်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောဆိုပါတယ
်မမအစိုးရအနေနဲ့နော်ဒါပြဿနာတစ်ခုပေါ်တိုင်းဒီအခွင့်အရေးတစ်ခုခုရတိုင်းမှာเนาะကျွန်တော်တို့ဒါတော်လိုင်းရဲ့ဖွင့်ရှိတွေကိုเนาะဂုံတိုက်ကြညွှန်းလွှန်းအောင်အမေရိကန်ထုံးနဲ့တိုက်ခိုက်နေတဲ့ဒိဋ္ဌိတွေဖြစ်နေကြ။ဒီနှုန်းကလည်းပဲအဆက်ဆက်တိုက်ခိုက်မှုတွေအများကြီးရှိပါတယ်။เนาะကျွန်တော်တို့ကအဲ့ဒီတန်ဖဲဖွင့်ရှိတွေနဲ့ဆက်ကြတာတို့ဒီမွေးစေဝါကိစ္စတွေနဲ့ဆက်ကြတာတို့အဲ့ဒါမျိုးတွေအများကြီးသူတို့လုပ်ခုပါတယ်။เนาะအခုလည်းပဲကျွန်တော်တို့ကိုเนาะဒီလူတိုင်းမှုမှနေပြီးတော့အားဓမ္မနေပြီးတော့ဒါတိုက်ခိုက်ဖို့အတွက်သူတို့ဒီစနစ်တကျကိုဒါလည်းဆယ်ပြီးတော့မှအခုလိုမျိုးထောက်ပြန်လာတာလို့ကျွန်တော်တို့ကအဲ့လိုမျိုးပဲပြောချင်ပါဗျ
။လက်ရှိဖန်းစီစစ်ဆေးနေတဲ့ကျော်မြင့်ခခိုင်ကျော်ဟာတင်ညိုကြီးရွာအုတ်ချိုရင်မူတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးသူနဲ့သူသားမင်းတန်းထေခမင်းတန်းထိုက်တို့ဟာမွေးရစေဝါရောင်းဝယ်တာရရှိတဲ့ငွေကြေးနဲ့အေအေတက်ဖွဲ့ကို M16/19 လက်ပစ္စတိုကိုလက်နဲ့ GN ကြီးစံတွေပို့ဆောင်ပေးခဲ့ကြောင်းလည်းဖော်ပြပါတယ်။အေအေတက်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခက
ကြတဲ့အဲ့ဒီ MCC အမျိုးသားလက်နေတွေကကျွန်တော်တို့တခိုင်းကြမလို့တိုက်ခိုက်ရေးတာဖို့လို့လုံးဝအုံးနဲ့လက်နေပြเนาะကျွန်တော်တို့အဲ့ဒီ MCC တွေကိုလုံးဝမတုံဘူး
ဤတပ်ဖွဲ့ဟာမြောက်ဦးမြို့မှာရခိုင်ပြည်အချုပ်ချာအာဏာကျဆုံးခြင်း233နှစ်မြောက်ဝမ်းနည်းဘွယ်အခမ်းအနားပြိပင်ခံရပြီးနောက်ဖြစ်ပေါ်လာတဲ့အကြီးကြီးုံမှာရဲတပ်ဖွဲ့ကပြစ်ခတ်လို့လူ9ယောက်သေဆုံးခဲ့တဲ့နောက်မှာဤတပ်ဖွဲ့ဟာအကြမ်းဖက်ပြစ်ခတ်တပ်ဖြတ်သူတွေကိုထိရောက်ပြင်းထန်တဲ့အရေးယူဆောင်ရွက်တာတွေလှုံ့ဆော်သွားမယ်လို့ကြေညာချက်ထုတ်ပြန်ထားဘူးပါတဲ့မြောက်ဦးမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်လည်းဖြစ်ရခိုင်ပြည်နယ်လွှတ်တော်ကဖွဲ့စည်းခဲ့တဲ့မြောက်ဦးဖြစ်စဉ်တရားစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အတွင်းရေးမှူးလည်းဖြစ်တဲ့ဦးတာထွန်းစိန်ကတော့ပြည်ထရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်နဲ့ AA တပ်ဖွဲ့ရဲ့ညှင်းဆိုချက်အပေါ်တုံ့တရခက်ခဲကြောင်းပြောပါတယ
်ကျွန်တော်ကတော့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဘလို့မှလည်းမတုံ့တရှင်ဘူးဘလို့မှလည်းမှတ်ချက်မသိရှင်ဘူးဒါကတော့သူတို့အကြောင်းနဲ့သူတို့ပဲပေါ့နော်
မြောက်ဦးမြို့နယ်အုတ်ချိုရီမူဟောင်းအတက်ခံရတာနဲ့ပတ်သက်လို့တင်ညိုကြီးရွာကလူတချို့ကိုဖမ်းဆီးစစ်ဆေးတာတွေဆောင်ရွက်နေလို့နေမည်မတိမငိမ်ဖြစ်နေပြီးမြောက်ဦးအဒီကယုံကိစ္စစုံစမ်းရေးတွေကိုကွင်းစင်းဆောင်ရွက်တာတွေဆိုင်းငံ့ထားကြောင်းဦးထွန်းသားစိန်ကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့ကော်မရှင်ကတော့လောလောဆယ်မြေပြင်မှာပေါ့နော်ဒီဟိုမှာမြောက်ဦးမြို့နယ်တင်ညိုကလည်းပဲလူ9ယောက်6ယောက်လောက်ကိုသက်ဆိုင်ရာတွေကခေါ်ပြီးတော့ညင်းမြန်စီစစ်နေတာတွေရှိတယ်။ဒေသတွင်းမှာလည်းဒါနဲ့ပတ်သက်ပြီးတော့မငြိမ်မသက်တွေဖြစ်နေတယ်။အဲဒါကြောင့်မို့လောလောဆယ်မှာနေပြည်အခြေအနေကိုစီစစ်မှုဟာဖို့တော့ကျွန်တော်တို့ခတ်တဆန်းခံတာတယ်။ဒါပေမဲ့ကျွန်တော်တို့ဒီကော်မရှင်နဲ့ပတ်သက်ပြီးတော့လုတ်တဲ့လုတ်ခိုက်တဲ့ဟာတွေကိုပေါ့နော်ကျွန်တော်တို့ဟောတော်မှာဆိုင်ပြီးတော့အလုံးလုံးနေကြပါတယ်။
ရခိုင်ပြည်နယ်အတွင်းမှာဘင်္ဂလားဒေ့ရှ်ကိုရောက်ရှိသွားတဲ့ဒုက္ခသည်6သိန်းအရေးနဲ့ပတ်သက်လို့မြန်မာအစိုးရအပေါ်နိုင်ငံတကာကဖိအားပေးတာတွေရှိနေသလိုရသေးတော်မျိုးနယ်မှာကျင်းပတဲ့ရခိုင်ပြည်အချုပ်ချာအာဏာကျဆုံးခြင်း233နှစ်ပြည့်ဝမ်းနည်းပွဲအခမ်းအနားဟောပြောပွဲနဲ့ပတ်သက်လို့လွတ်တော်ကိုယ်စားလှယ်ဒေါက်တာအင်းမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုဖမ်းဆီးထားတဲ့အပေါ်ရခိုင်ပြည်သူတွေရဲ့ကန့်ကွက်ဆန္ဒပြတာတွေလည်းရှိနေပါတယ်
ကိုမိုးစောတင်ပြသွားတာပါရှင်။ VOA American အသံရဲ့ရုပ်မြင်သံကြားနဲ့ Radio Tolling Morigo Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနားဆင်နိုင်ပါတယ်။ခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆဲရအောင်ပါ။2016 American သမ္မတရွေးကောက်ပွဲမှာရုရှားရဲ့ကြားဝင်နောက်ဆက်မှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုအတွင်းပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကသူရဲ့လုပ်ပိုင်ခွင့်အာဏာကိုအလွယ်သုံးစားလုပ်တယ်ဆိုပြီးစွပ်စွဲထားတဲ့ Republican တွေရဲ့ဒီမဆူကိုဒီမိုကရက်တွေဘက်ကပြန်လဲခြေပချက်ကိုထုတ်ပြန်မှုအမေရိကန်လွှတ်တော်အမတ်တွေကတနင်္လာနေ့မှာမဲပေးဆုံးမြတ်ခဲ့ကြပါတယ်။ VOA သတင်းထောက် Bill Galio အင်ဖြူရောကနေသတင်းပေးပို့ထားတာကိုတော့ကိုရနိုင်ကပြောပြထားပါတယ်ရှင
်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်နောက်ဆက်မှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုအတွင်း FBI ပြည်ထောင်စုစုံစမ်းစစ်ဆေးဘူရိုကသူရဲ့လုပ်ပိုင်ခွင့်အာဏာကိုအလွဲသုံးစားလုပ်တယ်ဆိုပြီးဆွဆွဲထားတဲ့ Republican တွေရဲ့ရုံးတွင်မှစုကိုဒီမိုကရက်တွေဘက်ကပြန်ပြီးတော့ခြေပကျက်ကန့်ကြမ်းမှာဟာအခုခါမှာအင်မီရိုအပေါ်မှာပဲမူတည်နေတာဖြစ်ပါတယ်။ဒီမိုကရက်တွေဘက်ကခြေပကျက်ကိုထုတ်ပြန်ဖို့အတွက်လွတ်တော်ပါတီနဲ့အစလုံးကသန္တာနေကတညီတညွတ်ထဲမဲပေးခဲ့ကြတာပါ။ဒီမိုကရက်တွေကတော့ဒါဟာမှတ်တမ်းတွေကိုရှင်းရှင်းလင်းလင်းဖြစ်အောင်လုပ်တာသာဖြစ်တယ်လို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီအဖွဲ့ဝင် Adam Schiff ကပြောပါတယ
်။ We think this will help inform the public of the many distortions and inaccuracies.
ဒါက Republican တွေရဲ့ရုံးသွင်းမှတ်စုတွေတဲကမမှန်ကန်မှုတွေနဲ့ထင်အောင်ထင်မှားဖြစ်အောင်တလွဲတင်ပြထားရုံနဲ့ပတ်သက်ပြီးတော့လူတို့ကိုသိပေးဖို့အတွက်အထောက်အကူဖြစ်စီမယ်လို့ကျွန်တော်တို့ထင်ပါတယ်
။ပြီးခဲ့တဲ့ဘက်ကထုတ်ပြန်လိုက်တဲ့ Republican တွေရဲ့မှတ်စုထဲမှာတော့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုဟာ Donald Trump ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရဲ့အဖွဲ့အကြံပေး Carter Page နဲ့ Russia တို့ကြားချိတ်ဆက်မှုတွေကိုစုံစမ်းစစ်ဆေးဖို့အကြောင်းပြချက်နဲ့ Hillary Clinton ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့ကငွေကြေးထောက်ပံ့ထားတဲ့သုတေသနအဖွဲ့ကိုအသုံးပြုခဲ့တယ်လို့စွပ်စွဲထားပါတယ်။နောက်တော့တုံ့ပြန်တဲ့အနေနဲ့ဒီမိုကရက်တီရဲ့ရုံးဝင်မတ်စုကိုထုတ်ပြန်ဖို့တွန်းအားပေးလှုံ့ဆော်လာကြရလဲဖြစ်ပါတယ်။သမ္မတ Trump ကတော့ဒီမိုကရက်တီရဲ့လုပ်ရက်ကိုဖော်ထုတ်နိုင်ခဲ့တယ်လို့ဆိုပါတယ်
။ Oh, but did we catch them in the act or what? You know what I'm talking about? Oh, did we catch them in the act?
ကျွန်တော်လက်ပုလက်ချက်မိခဲ့သလားမမိဘူးလားပြောမယ်ဆိုရင်တော့မိပါတယ
်။ဒီရုံးဝင်မတ်စုကိုကြည့်မယ်ဆိုရင်2016ရွေးကောက်ပွဲအတွင်းရုရှားဝင်ဆွတ်ဖတ်တယ်ဆိုတဲ့ကိစ္စစုံစမ်းမှုမှာသူအမားတစုံတရာလှုပ်ထားတာမရှိဘူးဆိုတာကိုရှင်းရှင်းလင်းလင်းပြလိုက်ဒါလို့သမ္မတ Trump ဘက်ကတော့ဆိုပါတယ်။ဒါပေမဲ့အထူးစုံစမ်းစစ်ဆေးမှု Robert Mueller ရဲ့စုံစမ်းစစ်ဆေးမှုကတော့ဆက်ပြီးတော့လုပ်နေတာဖြစ်ပါတယ်။ Robert Mueller ရဲ့စုံစမ်းစစ်ဆေးဟာအတိုက်ခံသူတွေသနာအဖွဲ့တတ်တတ်ကိုပဲအခြေခံထားတာမဟုတ်ပဲအဲ့ထက်ပိုတယ်လို့ဒီမိုကရက်ဒေတာမက Republican အမတ်တော်များများကလည်းပြောပါတယ်။အောက်လွှတ်တော်ထောက်လိုင်းကော်မတီဖွဲ့ဝင်တဦးဖြစ်တဲ့ Republican လွှတ်တော်အမတ် Bill Hart ကတော့ဒီလိုအနေကပြုလုပ်တဲ့မျိုးသားလုံးညွှန်ရေးဆိုင်ရာဆွေးနွေးပွဲအတွင်းသူတို့ရဲ့ရုံးဝင်မှတ်စုနဲ့ပတ်သက်ပြီးတော့အခုလိုပြောကြားခဲ့ပါတယ
် Let me tell you what the memo is not.
Please.
The memo is not a rebuke of Bob Mueller's investigation.
ဒီရုံးဝင်မှတ်စုကဘာမဟုတ်ဘူးဆိုတာကိုပြောပြစေ။ဒါကဘော့မူလာရဲ့စုံစမ်းစစ်ဆေးရေးကိုအပြစ်တင်တာမဟုတ်ပါဘူး။ဒီစုံစမ်းစစ်ဆေးမှုစုံကန်းတိုင်းပြီးမြောက်အောင်မြင်စေဖို့အတွက်လိုအပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ဘော့မူလာကိုခွင့်ပြုသင့်ပါတယ်။
ဒီမိုကရက်တီရဲ့ရုံးဝင်မတ်စုတွေကိုမထုတ်ပြန်ခင်မှာတော့သမ္မတ Trump ကဒါကိုအရင်ပြန်ပြီးတော့သုံးသပ်မှာဖြစ်ပါတယ်။အင်မီရိုတာဝန်ရှိသူတွေကတော့သမ္မတ Trump အနေနဲ့ဒါကိုထုတ်ပြန်ဖို့ခွင့်ပြုသွားမှာဖြစ်တယ်လို့အရေးမွဲ့ပြောကြားထားပေမဲ့တရားပေါ်ခွင့်ပြုမယ်လို့တော့အမှမခံထားပါဘူး။သမ္မတ Trump အနေနဲ့ FBI ရဲ့လုပ်ရည်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုအသစ်လုပ်ဖို့ထောက်ခံလာနိုင်ပွဲရှိတယ်လို့လည်းအင်မီရိုပြောခွင့်ရကပြောကြားခဲ့ပါတယ်ခင်ဗျာ
။ကိုရန်နိုင်တင်ပြသွားတာပါရှင်။VOA မြန်မာပိုင်းရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလို့ရတယ်ဆိုရင်တော့ email ကနေလည်းဆက်သွယ်နိုင်ပါတယ် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနဲ့ဆက်သွယ်လို့ရင်တော့0932318555လေးကိုခေါ်ဆိုနိုင်ပါတယ်ရှင် VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုတော့ line 25 32တို့ကနေဖန်ယူနာဆင်နိုင်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမတော်တာရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ် February 6ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190ရောကနေည10:00အထိတိုက်ရိုက်ထိုးရနေပါတယ်ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြရမှာပါအခုတော့ American နိုင်ငံရေးအကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင်
ထောင်ကောခရစေကုနေတွေအတွင်းသမ္မတဤပြည်တော်နဲ့ဥပဒေစိုးမွေးရာရှိတွေအကြားအကြီးအကျယ်ထိုးနှက်ဝေဖန်ခဲ့တဲ့ Watergate ရှို့တော်ပုံလိုတင်းမာမှုတွေကိုဝါရှင်တန်နိုင်ငံရေးမှာတွေ့နေရပါတယ် FBI ဒုစုံစမ်းရေးဘျူရိုရဲ့လွတ်ဆောင်ချက်တွေကဖက်လိုက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်ရုံးမှတ်တမ်းစာတစောင်းပြီးခဲ့တဲ့တောက်ကြံတွေကအလုပ်တော် Republican Committee တရက်ကထုတ်ပြန်ခဲ့တာကြောင့်လဲတင်းမာမှုတွေပိုပြီးတော့ကြီးထွားခဲ့တာပါဒီစာအုပ်ကြည့်ရင်ရုရှားရေးမှာသူအပြစ်မရှိဘူးဆိုတာသက်သေပြနေပါပြီလို့သမ္မတထရန့်က Twitter ကနေရေးခဲ့ပါတယ်တရားရေးဌာနကတော့သမ္မတရဲ့ရေးသားချက်ကဥတီချက်မှားသွားနိုင်တဲ့လိုရာဆွဲရေးသားချက်ဖြစ်ပြီးအမျိုးသားလုံခြုံရေးကိုထိခိုက်စေတယ်လို့ဝေဖန်နေပါတယ်ဒေါ်နယ်ထရန့်သမ္မတလောင်းအဖြစ်ရှင်းပြန်ခဲ့စဉ်တုန်းကဥပဒေစိုးမိုးရေးရာရှိတွေဘက်ကအခုလိုခင်ခင်မာမာရက်တီပြောခဲ့တာပ
ါ I am the law and order candidate
ကျွန်တော်ဟာဥပဒေစိုးမိုးရေးအတွက်ကိုယ်စားလှယ်လောင်းတစ်ယောက်ပါဥပဒေစိုးမိုးရေးအရာရှိတွေကိုတိုက်ခိုက်တာဟာ American အားလုံးကိုတိုက်ခိုက်တာပ
ါဇိုင်းမဲ့လည်းသမ္မတတယောက်ဖြစ်လာတဲ့အချိန် FBI ကိုထိပါပြောဆိုတာမျိုးတွေကို Trump မရှောင်တော့ပါဘူး FBI နဲ့တရားရေးဌာနတွေရဲ့ထိတ်တန့်ဥဆောင်သူတွေစုံစမ်းစစ်ဆေးမှုတွေဟာနိုင်ငံရေးအရာပဲလိုက်ပြီးဒီမိုကရက်တွေကိုထောက်ခံသူတွေ Republican တွေကိုစန့်ကျင်သူတွေဆိုပြီး Twitter ကနေသူရေးခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှာဥပဒေစိုးမိုးရေးစုံစမ်းရေးအဖွဲ့တွေဟာဗက်လိုက်မှုကင်းတယ်လို့အစိုးရဆက်စပ်ကလက်ခံထားကြတာပါဒီလိုသမ္မတတယောက်ကလူသိရှင်ကြားဆွဆွဲတာမျိုးအရင်ကမဖြစ်ခဲ့ဘူးပါဘူးရွေးကောက်ပွဲမှာရုရှားရဲ့စွပ်ပယ်မှုကိုစုံစမ်းမှုတရားရုံးတွေမှာစောင့်ကြည့်မှတ်တမ်းတင်ခွင့်တရားရုံးရဲ့ခွင့်ပြုချက်ရရေး FBI စုံစမ်းရေးအဖွဲ့ကြီးကစ조사ခဲ့ပါတယ်ဒီလိုကြိုးစားရမှာဒီမိုကရက်တွေငွေကြေးထောက်ပံ့တဲ့သုတေသနလုပ်ငန်းတွေကိုမိကိုအားထားနေတဲ့အကြောင်း Republican ဥပဒေပြုမတ်တည်ရဲ့အစိုးရရုံးမှတ်တမ်းစာမကြာခင်ကထွက်လာခဲ့တာပါ။အောက်လွတ်တော်ထောက်လှမ်းရေးရာကော်မတီဥက္ကဋ္ဌ David Nunes ကလည်း Fox News ကတစဉ်ခုလိုပြောပါလေ
The FBI opened a counterintelligence investigation into the Trump campaign in the summer of 2000.
2016 ခုနှစ်နွေရာသီ Trump ရဲ့မဲဆွယ်မှုတွေပေါ်တံပြန်ထောက်လှမ်းတဲ့စုံစမ်းစစ်ဆေးမှုတွေ FBI ကလုပ်ခဲ့ပါတယ်။ဒါကဖြစ်ခဲ့တဲ့ကိစ္စပါ။နောက် Trump ရဲ့မဲဆွယ်စည်းရုံးမှုတွေထဲကတယောက်ကိုဖမ်းခွင့်ယူတဲ့နေရာမှာလဲ Democratic Party နဲ့ Hillary Clinton ရဲ့မဲဆွယ်ရေးအဖွဲ့ထောက်ပံ့တဲ့အသုတေသနအချက်လက်တွေကိုသုံးခဲ့တ
ာ။တရားဝင်ထွက်လာတဲ့ရုံးမှတ်တမ်းစာမှာအချက်လက်တွေချန်ထားတဲ့အတွက်အကြီးအကျယ်ဆိုရင်လည်းအကြောင်း FBI ကပြောဆိုနေသလိုဒါစိတ်ပျက်စရာကောင်းတဲ့လွဲချော်မှုလို့ဒီမိုကရက်တီဘက်ကလည်းထိုးနှက်ပါတယ်။ဒီမိုကရက်အောက်လွှတ်တော်မှာ Aaron Swift ကတော့ ABC ရုပ်သံကနေအခုလိုဝေဖန်ပါတယ်။
The interest wasn't oversight. The interest was a political hit job on the FBI in the service.
ဒါကမတော်စလုပ်ရမဟုတ်ပါဘူး။ FBI အဖွဲ့ကြီးကိုတမရကနိုင်ငံရေးအရလှုပ်ကြံတာပါ
။တစ်ချိန်တည်းမှာပဲတမရဟာဒုတိယရှေ့နေကျုံနဲ့စုံစမ်းစစ်ဆေးရေးတွေကိုအဓိကဦးဆောင်နေတဲ့ရောဘတ်မူလာတို့ကိုရှာဓုကထိုးဖို့စဉ်းစားခဲ့တဲ့ဆိုပြီးသတင်းတွေလည်းထွက်လာနေပါတယ်။ Republican Party ဝင်တစ်ယောက်ဖြစ်တဲ့ All the Doctor Boren ကတော့အခုလိုခုခံပြောဆိုပါတယ်
။ This memo is not indictment of the FBI.
ထွက်လာတဲ့ရုံးမှတ်တမ်းစာဟာ FBI ကိုတရားစွဲတာတရားရေးဌာနကိုတရားစွဲတာမဟုတ်ပါဘူး။ရောဘတ်မူလာရဲ့စုံစမ်းရေးကိုရောဒုတိယရှေ့နေချုပ်ကိုရောမယုံသင်တာဖြစ်တယ်ဆိုတာမျိုးမဟုတ်ပါဘူး။
အခြေအနေညှိကုံမှုတွေကြီးထွားလာနေချိန်မှာသမ္မတထရန့်ခံထားတဲ့ FBI ညွှန်ကြားရေးမှူးခရစ်စတိုဖာရေးကတော့ဝန်ထမ်းတွေအားလုံးလွတ်လပ်မှုရှိရှိဘက်မလိုက်ဘဲလမ်းညွန်လက်ဆွဲအတိုင်းကုတဝင်ကိုထမ်းဖို့တိုက်တွန်းနေပါလေ FBI ဟာဘက်လိုက်တယ်ဆိုတော့အငင်းပွားပွဲရာရုံးမှတ်တမ်းစာကိုထောက်ခံတဲ့ Republican တွေကတော့သူတို့ဟာပြည်သူတွေရဲ့ပုဂ္ဂလိကအခွင့်အရေးကိုကာကွယ်သူတွေဆိုပြီးပြောဆိုနေကြပါလေ American ဆိုရကသူ့ပြည်သူတွေကိုပြန်ထောက်လှမ်းမယ်ဆိုရင်ဘလို့ခွင့်ပြုချက်တွေယူတင်တယ်လဲဆိုတာကိုပဲအဓိကကာကွယ်ပြောဆိုနေကြကြောင်းပါခင်ဗျာ
အမ မေရိကန်နိုင်ငံရဲ့အကြောင်းဒီကောင်းဆရာကိုကိုသိန်းထိုင်ဦးကတင်ပြသွားတာပါရှင်ခုတစ်ခါမှာတော့ထောက်လုပ်သူကိုရန်နိုင်တဲ့အတူကိုသားညုံစီစဉ်တင်ဆက်တဲ့ဒိုင်းအလေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ပါပြီ
လာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ NLD လွှတ်တော်နှစ်နှစ်ပြည့်နဲ့အစိုးရရဲ့စွမ်းဆောင်ရည်ကိစ္စဖြစ်ပါတယ် NLD အစိုးရအနေနဲ့လက်ရှိဦးစားပေးဆောင်ရွက်နေတဲ့ပြည်ထောင်ညီညာရေးစီးပွားဖွံ့ဖြိုးတိုးတက်ရေးရခိုင်ရေးစတဲ့ဒီအရေးကိစ္စတွေမှာထင်သလိုရှေ့မရောက်နိုင်ဖြစ်နေတယ်ဆိုပြီးတော့ဝေဖန်မှုတွေကရှိနေပါတယ်အစိုးရနဲ့စစ်တပ်ဒီအစိုးရနှစ်ရက်တည်ရှိနေတယ်လို့ဖြစ်နေတာမလို့ပြည်တွင်းရေးကိစ္စတွေမှာရှေ့မတက်နိုင်ဘူးဆိုပြီးတော့တုံ့ပြန်ပြောသူတွေရှိတယ်လို့ပဲအစိုးရကိုယ်တိုင်ရဲ့စွမ်းဆောင်ရည်အားနည်းမှုရှိနေတယ်ဆိုပြီးတော့ဝေဖန်ချက်တွေကလည်းရှိပါတယ်ဒါကြောင့်မလို့ဒီနှစ်နှစ်သက်တမ်းဝင်လာပြီးဖြစ်တဲ့ NLD အစိုးရရဲ့စွမ်းဆောင်ရည်နဲ့ကြုံရတဲ့အခက်အခဲတွေကိုအခုဒီကျွန်တော်တို့ရဲ့လေလိုက်မှာဆွေးနွေးမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပြီးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့မတ်သိန်းဒီဦးပါမတ်သိန်းဒီဦးကတော့ဒီရပ်ဖက်လူဖွဲ့စည်းတွေကတက်ကြွလှရှားသူဦးဆောင်နေသူတူဖြစ်ပါတယ်။နောက်တူကတော့ဒင်းစာဆရာကိုဆွေဝင်းဖြစ်ပါတယ်။အဲကျွန်တော်မတ်သိန်းဒီဦးကတော့လေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာ။မတ်သိန်းဒီဦးကိုပဲကျွန်တော်အရင်မေးလိုက်ချင်ပါတယ်။မတ်သိန်းဒီဦးကြီးကြားပါလားခင်ဗျာ
။ဟုတ်ကဲ့ရှင်။ဟုတ်ကဲ့
။မတ်သိန်းဒီရဲ့အရင်ဆုံးကျွန်တော်လွတ်တော်နဲ့ပတ်သက်ပြီးတော့အရင်မေးချင်ပါတယ်။ပြောရမယ်ဆိုရင်လွတ်တော်ကတော့နှစ်နှစ်သက်တမ်းကိုပြည့်သွားပါပြီ။အဲ့တော့ဒီ NLD အစိုးရသက်တမ်းမှာလွတ်တော်ဒီနှစ်နှစ်လွတ်တော်လှုပ်ရှားမှုကိုနှိုင်းရှင်ချင်းအပြင်နှိုင်းရှင်မယ်ဆိုရင်တော့ရင်ဦးသိန်းစိန်ဆိုရ၄နှစ်လောက်ခဲ့တဲ့လွှတ်တော်နဲ့နှိုင်းရှင်မယ်ပေါ့နှိုင်းရှင်ကြည့်လို့ရှိရင်ဘာလို့များထူးထူးခြားခြားတိုးတက်မှုတွေမြင်လိုက်ရပါလဲခင်ဗျ။ဟု
တ်ကဲ့ဟိုကျမတို့စောင့်ကြည့်လေးလာခဲ့ပြပါတယ်လွှတ်တော်ရဲ့လှူရှားမှုတွေကိုဒီမှာရက်တရက်ကြီးရလေရတော့စောင့်ကြည့်ခဲ့ပါတယ်ဆိုတော့ဦးသိန်းစိန်အစိုးရလက်ထက်နဲ့ဒီကနေ့ဟို NLD ဦးဆောင်တဲ့အစိုးရလက်ထက်မှာလွှတ်တော်ရဲ့ function နဲ့ဟိုစွမ်းဆောင်ကြီးကထူးပြီးတော့မပြောင်းလဲတာကိုတွေ့ရတယ်အထူးသဖြင့်ပေါ့တိုင်းရင်းသားအရေးနဲ့ပတ်သက်လို့ဆိုရင်လွတ်တော်မှာတိတိယောက်ယောက်အဆိုတင်သွင်းနိုင်ခြင်းမရှိဘူးပေါ့နော်။ဒါပထမဆုံးရက်တရကာလအပြင်မှာစပဋိဌာန်းမိတာကတော့ဒီရခိုင်ပြည်နယ်ရေးနဲ့ပတ်သက်လို့ရှိရင်ရခိုင်မှာဒီရေးပေါ်ဒီဂျာတိဦးလူကြောင့်ကျောင်းရဲ့ရေးပေါ်တစ်ချိန်ကျုံနဲ့စစ်မဲ့ကြောင့်ကျောင်းရဲ့ရေးပေါ်တစ်ချိန်ကျုံနဲ့ဒီအဆိုနှစ်ရစလုံးကိုလွတ်တော်ကတည်ချက်ခဲ့တယ်ပေါ့နော်။ဟိုအဆိုတင်သွင်းလို့မပြုခဲ့ဘူး။သာလူတွေရဲ့အသက်နဲ့ဘဝနဲ့ကြုံနေရတယ်ဒီသူဥဆောင်တဲ့လက်ထက်ဒီသူဟိုနဲ့အတူရက်တည်တာတယ်ဆိုရယ်ရက်ဖက်အစိုးရဥဆောင်တဲ့လက်ထက်မှာဒီနိုင်ငံရေးတရားခွဲကြောင့်နိုင်ငံရေးဥတီကျကြောင့်ဒီသူရဲ့အသက်ကိုဒီသူရဲ့ဘဝကိုနှိမ့်တူရှုတယ်ဆိုတဲ့လျက်ဟာအတော်လေးအထင်ရှားပါတယ်ပေါ့နော်ဒီသူတွေကကြည့်အခုနောက်တစ်ခါဒီ2019မှာထပ်ကြုံရတဲ့ရခိုင်ရေးဒီနဲ့ပတ်သက်တဲ့ဆိုလို့ရှိရင်လည်းလွတ်တော်မှာတရားဝင်ပြင်သွင်းနိုင်ခြင်းမရှိဘဲနဲ့ပြတ်ခတ်ရတယ်ဆိုတော့ဒါကိုဒီတိုင်းရင်းသားအရေးရှုထောင့်ကပဲဒီကြီးဒီဒေတာတစ်ခုရဲ့လုံခြုံရေးအရေးရှုထောင့်ကပဲဒီကြီးရက်ဖက်ဆိုရခွဲကစွမ်းဆောင်နိုင်ခြင်းမရှိဘူးဆိုတာမြင်ရတယ်။နောက်တစ်ခါဒီကျမတို့ဒီအလွတ်တော်ရဲ့ဟိုဒီဒီချက်တွေကိုကြီးလိုက်မယ်ဆိုရင်တရားဥပဒေစိုးမိုးရေးရင်းချမ်းရေးစတဲ့ကံတာကြီးနှစ်ရက်ပေါ့နော်ဒီအစိုးရNLD ပါတီကကတိကျုပ်ကိုပြုထားတဲ့ကဏ္ဍကြီးနှစ်ရက်စလုံးမှာလေလွှတ်တော်ကဏ္ဍကဘာမှဟိုထိထိရောက်ရောက်ဆိုမတင်သေးနိုင်ဘူးဖြည့်ရှင်းနိုင်ခြင်းမရှိဘူးဆိုတာတွေကိုလည်းတွေ့ရပါတယ်ရှင်
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာကတော့ပြောရမယ်ဆိုတော့2008ဖွဲ့စည်းပုံရတော့လွှတ်တော်ဖွဲ့နိုင်တဲ့လွှတ်တော်မှာအားကောင်းတဲ့ပါတီကပဲအစိုးရဖွဲ့နိုင်တဲ့သဘောဖြစ်နေတော့ပြောရရင်တော့ဒီပါတီတစ်ခုတည်းကပဲအစိုးရကိုလွှတ်တော်ထိန်းနိုင်တဲ့2008ဖွဲ့စည်းပုံရဲ့အနေထားလို့ဖြစ်နေတာပေါ့ဒါပေမဲ့တကယ်တမ်းဒီမိုစီနိုင်ငံတွေမှာလွှတ်တော်ကအစိုးရကိုထိန်းချုပ်ရမယ်ဆိုတဲ့အမြင်ရှိပါတယ်။အဲ့တော့ဒီအချိန်ဒီမှာတော့လွှတ်တော်ကဘယ်လောက်ထိတာဝန်ကြီးကြီးအစိုးရကိုထိန်းချုပ်နိုင်ပါလဲခင်ဗျာ။နှစ်တာကာလအတွင်းပေါ့
။နှစ်တာကာလအတွင်းမှာကျွန်မဟိုဒီရန်ကုန်တိုင်းအနေနဲ့စသီးမယ်ဆိုရင်ကျွန်မနေတဲ့နေရာစသီးရကြီးနေတာပေါ့နော်။ရန်ကုန်တိုင်းအစိုးရကိုရေလှုပ်ဆောင်ချက်ကိုလွှတ်တော်ကဟိုထိန်းချုပ်ဖို့ဆိုထိန်းချုပ်တဲ့အဆင့်အောင်မကြဖူးပေါ့နော်ရန်ကုန်တိုင်းအစိုးရရဲ့လုံဆောင်ချက်ဥပမာ YBS ကြောင်းနဲ့တို့ခုနကကြီးကျော်ရက်တဲ့ပြဿနာတို့ဆိုရင်နောက်တစ်ခါဒီဟို OA နေရဲ့စီမံချက်ပေါ့နော်မြို့တော်စီမံချက်တွေနဲ့ပတ်သက်တဲ့အစိုးရဆိုရင်တချို့အမှတ်တွေစူးစမ်းပြီးတင်ဖို့စူးစမ်းပါလေဒါပေမဲ့အဲ့အရာတွေကအစိုးရတင်ခွင့်မရတဲ့နဲ့တည်ခံရတယ်ပေါ့နော်ဆိုတော့လွတ်တော်ကိုအစိုးရကလွတ်တော်ကအစိုးရကိုကြိုးပမ်းဟိုထိန်းချုပ်ခြင်းမပြုဘဲနဲ့အစိုးရကနေလွှတ်တော်ကိုကျွမ်းမိုးနေတယ်ဆိုတာတွေ့ရတယ်။နောက်တစ်ချက်ကဒီအထွတ်တော်မှာတင်သွင်းအဆိုတင်သွင်းတဲ့ဟာတွေကိုပါတီကိုအရင်ချက်ရတယ်ပေါ့နော်။ပါတီကနေပြီးတော့ခွင့်ပြုချက်ရမှချက်ရတယ်ဆိုတော့ဒီနေရာမှာနောက်ထပ်ကျွမ်းမိုးမှုတစ်ခုကနိုင်ငံရေးဒီအနိုင်ရပါတီတရက်ပေါ့နော်။အနိုင်ရပါတီတရက်ကပါတီရဲ့ဟိုအထွတ်မှုကိုတာဝန်ခံနေတဲ့သူတွေကအစိုးရကဲ့သို့ ွတ်တော်ကိုပြန်လာပြီးလွှမ်းမိုးနေတာကိုလည်းကျွန်တော်တို့တွေ့ရပါတယ်။ဒါကတော့အွတ်တော်အမတ်ဒီကိုနိုင်ကရောခုနကဟိုဒီွတ်တော်အစည်းအဝေးကာလမှာဟိုပယ်ချက်ပုံတွေကတော့လည်းတဖြည်းပြနေတယ်ရှင
်။ဆ
ိုတော့ကတော့ကဘာလို့ပိုင်ပြမမရှိတယ်လဲပါတီနဲ့အစိုးရကနေတဲ့ဟိုဖြည့်ဖြည့်နေတယ်လို့လည်းဖြစ်နေပါတယ်
ဟုတ်ကဲ့ဒါကပြောမယ်ဆိုရင်လည်းခုနကဒီ2008ဖွဲ့စည်းပုံရဲ့အားနဲ့ကျက်လို့ဖြစ်နေတယ်ပါတီတက်ကအကုန်လုံးလွှမ်းမိုးသွားမယ်ဆိုတဲ့အနေထားမျိုးနောက်တစ်ဖက်မှာတမရော့ကနေပြီးတော့25ရာခိုင်နှုန်းယူထားတဲ့အခြေအနေပေါ့အဲ့တော့ပြောမယ်ဆိုရင်ဒီအခြေအနေတွေကိုလှန်ဖို့တက်ဆိုပြီးတော့ NLD ပါတီကလွှတ်တော်တွေဝင်ခဲ့တာပါဒီရွေးကောက်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မယ်ဆိုပြီးတော့အဲ့တော့နှစ်နှစ်ကာလအတွင်းမှာသူတို့စူးစမ်းခဲ့ပါလားတကယ်ပဲစူးစမ်းခဲ့ပါလားစူးစမ်းမှုကတော့ထိရောက်ပါရဲ့လား
ကျွန်မကပြောရရင်တော့ဟို MLD အစိုးရအနေနဲ့ MLD ပါတီတွေနဲ့မကြိုးစားခဲ့ဘူးလို့ပဲပြောရပါလိမ့်မယ်။သူတို့ကတခုခုဆိုရင်ဒီ25ရာခိုင်နှုန်းစစ်တပ်ကသာပြောနေတယ်ပေါ့ဟိုအကြောင်းပြချက်ပေးတယ်ပေါ့နော်။ဆိုတော့တကယ်တမ်းကတချို့ကိစ္စတွေမှာဆိုရင်25ရာခိုင်နှုန်းအစိုးရဟိုဟိုဒီကျန်းဖွန်ပါတီပေါ့နော်။အဲစိမ့်ဆောင်နေတဲ့ကတော့မှပဲတချို့ကဟိုပုံမှန်နည်းနည်းပြန်ပြီးတော့သူတို့ပြန်အကြံပေးရတဲ့အခြေအနေမျိုးတောင်ရောက်နေတယ်ဆိုတော့ MLD ပါတီကအရက်သားအစိုးရရဲ့တာဝန်ကိုနားမလည်တာလားဒီမလုပ်ဘူးမလုပ်တတ်တာလားဆိုတာဖြေကုန်ထွက်လာပါတယ်။တချို့ဒီအမတ်အူးစားနှစ်ဦးစားပေါ့နော်။ဟိုဒါလွဲရင် performance ကဘာမှမတမလို့မတွေ့ရပါဘူး။သူကဒီ2008ဖွဲ့စည်းပုံရဲ့အခြေခံအောက်မှာသူလုပ်ပိုင်ခွင့်ရှိတဲ့ဌာနကဘာလဲဆိုတာကိုသူနားလည်ဖို့မရဘူးရှင်။
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့မတ်တိန်နီဦးလေးလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကိုဆွေဝင်းသတင်းစာဆရာကိုဆွေဝင်းတို့ကျွန်တော်တို့ဖုန်းခေါ်နေပါတယ်ဖုန်းမရသေးပါဘူးကျွန်တော်ကတော့ Thrash ရှင်တွေအလှည့်ပေးကြပါတယ်ဒီဆွေးနွေးပွဲမှာပါဝင်ဆွေးနွေးမင်းများလို့ရဆိုတော့ Thrash ရှင်ချူလေးလိုင်းပေါ်ရောက်နေပါပြီအရင်ဆုံးကိုခိုင်ကိုဝင်းကိုအလှည့်ပေးကြပါတယ်ကိုခိုင်ကိုဝင်းမတ်တိန်နီဦးရှိပါတယ်ခင်ဗျာဆွေးနွေးမင်းများလို့ရပါတယ်ဟုတ်ကဲ့ကိုခိုင်ကိုဝင်းကြားပါလား ကြားပါတယ်ခင်ဗျာဟုတ်ကဲ့ဆွေးနွေးလို့ရပါတယ်ခင်ဗျာတူတူတူပေါ့
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒီဒီမိုကရေစီစနစ်ကိုသွားတဲ့အချိန်မှာကျွန်တော်ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဆိုတဲ့ပါတီကိုစပ်ပြုတဲ့ပါတီတကူကဒီမိုကရေစီစနစ်ကိုအကောင့်ထဲမပေါ်တာကိုသိရပါခင်ဗျာဘာဖြစ်လို့ဆိုရင်ကျွန်တော်ဒီ2015ရွေးကောက်ပွဲမှာရခိုင်နဲ့ချင်းမှာရအော် sorry ရခိုင်နဲ့ချင်းမှာကျွန်တော်မဲအများဆုံးနိုင်တဲ့တရက်ပင်တွေကတော့အောက်ဆောင်စုကြီးကတရားထားတာကိုယ်စနေတွေကိုမဲအမြဆုံးနိုင်တဲ့ပြည်နေတွေကိုအစိုးရဖွဲ့ပြင်မယ်လို့ပြောထားတာအခုတကယ်ကိုလက်တွေ့မှာဒါကကွဲလွန်မှုလေအများကြီးသူတို့ပြောတဲ့စနေကတော့ဒါ2008ဥပဒေရအရလောရတာပါဆိုပြီးပြောတယ်ဒါပဲဒီဟာဒီဟာသူတို့ရေကောက်ဝင်ဝင်တဲ့ကာလအချိန်ပိုင်းခြားနဲ့ပြောတဲ့စကားနဲ့လုံးဝကမငြင်းရဘူ
းဟုတ်ကဲ
့နောက်ပြီးကျွန်တော်ဒီဟုတ်ကဲ့ပါနောက်ပြီးဒီကျွန်တော်တို့ရခိုင်ပြည်အစိုးရဖွဲ့ဥညီမှုကိုကျင်းတဲ့ဆိုမှကျွန်တော်တို့ရခိုင်အမျိုးသားပါတီကအများစုမဲဆန္ဒကိုယ်စားလှယ်တွေကပေါင်းခဲ့ပါတယ်ခင်ဗျာဒါကိုလေဒါဒီတကယ်ကိုစစ်မှတဲ့ဒီမိုကရေစီစနစ်ကိုသွားတဲ့ဆီမှာမကြိတ်ကြောင့်ပွင့်ပွင့်လင်းလင်းပေါ်ထုတ်တဲ့ကိစ္စကိုဒါကိုဘို့အစိုးရဖွဲ့ကဖိအားပေးမှုကြောင့်ဒါမဖြစ်တဲ့ကိစ္စနဲ့ဒီဦးညီဘွားဆိုအားဖွဲ့ရဲ့ဝန်ကြီးချုပ်တယောက်ဖြစ်သွားတယ်။ဒါဟာဒီမဖြစ်တဲ့ကိစ္စကိုလုံးတာပါ။သူတို့ရေကောက်ဖွဲ့ဝင်တဲ့ဆီမှာအပြစ်ခဲ့ရစီတဲသားစီလုံးညီအောင်ဖို့ဆောင်ရင်နောက်ပြီး2008ဥပဒေကိုကြောင်းလဲရေးဆိုပြီးဒါကိုကြွတော်ပြီးကြောင်းလဲရေးတောင်းပြီးဆိုပြီးလာတဲ့ဒီမိုကရေစီကိုလွယ်ဆုံးစားလုပ်ပြီးလုံးလာတဲ့ပါတီတခုကအခုဒီဆီမှာကျွန်တော်ရခိုင်နဲ့ဆောင်းမှာအစိုးရအဖွဲ့ကိုကျွန်တော်တဲရတဲ့ပါတီတွေကအနိုင်ရတဲ့ပါတီကအစိုးရဖွဲ့ပါကို
ဟုတ်ကဲ့ကိုခိုင်ကိုဝင်းကျွန်တော်တို့ကိုခိုင်ဝင်းဆိုလို့ရင်းကိုသဘောပေါက်ပါပြီတိုင်းသားဒေသတွေမှာအနိုင်ရပါတီတွေရှိပေမဲ့ဝင်းကြီးချုပ်တွေမထားတယ်ပေါ့နော်တိုင်းသားတွေခွင့်ရတယ်အဲ့တော့ကျွန်တော်တော်ရှင်နောက်တစ်ခုလှည့်ပေးကြပါလိမ့်ခင်ဗျာကိုတမ်းမောင်ဦးတမ်းမောင်ဦးတမ်းမောင်ဆွေးနွေးမေးမြန်းလို့ရပါပြီခင်ဗျာ
ဟုတ်ကဲ့ကိုမင်္ဂလာပါကိုမင်္ဂလာပါ
ဟုတ်ကဲ့မင်္ဂလာပါခင်ဗျာ
ကိုတနေ့ဆင်းနေနေညမှာပြောသွားတယ်စင်ကာပူကအားလုံးကဟိုပါတီတွေကအကုန်လုံးကစိတ်ကြက်ချင်းတူတယ်ကျွန်တော်ဒီမှာပြီးမှာကိုချပါဒီတက်ဖို့ကတမျိုးအန်ရဒီယာတမျိုးကြီးရဲရတမျိုးရဲရတမျိုးမညီဘူးဖြစ်နေတယ်ကျွန်တော်ဒီအခုတင်းစိန်လက်ထက်မှာ2012 2013မှာဟလာဒီဥပဒေရဲ့ဘာရဲအာတရားလိုလုပ်တယ်ဥပဒေကဟုတ်ဒီဖြစ်စမဟုတ်ဒီဖြစ်တယ်ဘယ်နှယောက်ချင်းရှိရအားလုံးကိုတရားရုံးပေါ်တင်လိုက်တယ်အားလုံးပြီးရင်မင်းတို့ကမင်းတို့ရုံးထွက်မထွက်နိုင်ထောင်ချအခုဒီလက်ရှိပါတယ်မှာဥပဒေလက်ထက်မှာဟလာသူ့ ရဲခံရစ်တဲ့80ကျော်လောက်ပြန်လှုပ်လိုက်တယ်တကယ်တမ်းဆိုရင်ဒါဥပဒေစိုးမိုးရေးမရှိတာပဲလေသူတို့လုံရင်တစ်မျိုးမလုံရင်တစ်မျိုးဟိုဒီနေ့ရလာမြောက်ပိုင်းမှာဟိုခုတ်ကံလမှာတိုက်ပွဲတွေဖြစ်နေတယ်ဒီချင်းပြည်မှာတိုက်ပွဲတွေဖြစ်နေတာဒါတိုင်းသားပြည်နယ်တွေမှာလေတိုင်းသားပြည်နယ်တွေမှာဟိုကဟိုကျွန်တော်ဒီတည်တဲ့ရုပ်လည်းမစော်ကားပါဘူးစစ်တပ်ကလည်းမစော်ကားပါဘူးဘယ်သူပဲဖြစ်ဖြစ်ပြည်သူပဲဖြစ်ဖို့အတွက်အရေးကြီးတယ်
โอเค
โอ้မျိုးချစ်စိတ်သက်ဆိုတာကသူတို့လုံးနေတာကဟိုနိုင်ငံချစ်ဖို့အတွက်အရေးကြီးတယ်နိုင်ငံမှာရှိတဲ့လူဟာဘာသာပေါင်းစုံအားလုံးချစ်ဖို့အတွက်အားလုံးလိုအောင်မှာဖြစ်တယ်သူတို့ခုဟလာဟိုတချို့ပြောတယ်တန်းခါဘူးတက်ခေါက်ကဟိုတနေ့ကပါတီမှာပြောသွားတယ်မြန်မာအမျိုးသမီးတွေကလေးမလေးဝေးရမယ်ပြောတယ်သူအစ္စလာမ်ဘာသာကမမများဝေးတော့ကြသူတို့ကဘာလို့ဝေးလဲဆိုတာပုတ်ခတ်တယ်ဒါရီယာဟိုဘယ်လိုဆုံးမဆိုတော့ဥပဒေစိုးမိုးရတာလို့ဟိုပြည်ထဲက
ဟုတ်ကဲ့ဦးတမောင်ပြောတာနည်းနည်းကျွန်တော်ချုပ်ပေးပါအောင်ဗျ
ကျွန်တော်ဒီအမှုတွေလည်းအများအားရေဆိုင်ခဲ့တော့လေကိုနည်းနည်းလေးကျွန်တော်တကယ်ဉာဏ်ဖြတ်ပြောပါမယ
်ဟုတ်ကဲ့
ဒီဥပဒေအများအားရေဆိုင်ခဲ့တော့ဒီရဲတို့ဥပဒေအရာရှိတို့ဟာလုံရင်တမျိုးမလုံရင်တမျိုးတရားသူတို့အချက်တည်းဖြစ်အောင်လုပ်ပါလေကိုဥပဒေစိုးမိုးရမရှိတာပါကို
ဟုတ်ကဲ့အဲ့တော့ဟိုဦးတမောင်ပြောတာကိုကျွန်တော်ချုပ်ပြလိုက်မယ်ဆိုရင်တရားဥပဒေစိုးမိုးမှုအားနည်းနေတဲ့ကိစ္စပါနော်ကျွန်တော်နောက်ကို slide ပြေကွန်ဖိတ်ခေါ်ချင်ပါတယ်ခင်ဗျအာစနေမြန်မြန်လို့ရပါတယ
်ဟုတ်ကဲ့ဟိုက2008ဖွဲ့စည်းပုံမှာတမရောငါနေရယူတယ်လို့ပြောပြမိလို့2008ဖွဲ့စည်းပုံကအရတအုပ်ချုပ်ရေးအဖွဲ့ကိုအာဏာပေးထားတဲ့ဥစ္စာရှိတယ်အဲ့ဒီဥစ္စာကို NLD ကရယူပြီးတော့မှသုံးဆသုံးတဲ့အနေအထားမှာကျွန်တော်တို့တွေ့ရတယ်ဘာဖြစ်လို့လဲဆိုတော့ငကူကလေးကချွတ်တော်အမားကြီးကိုနှိုက်ရတယ်သူတို့တဝဲဆိုဆိုကဘူးမတိပါမတိဘာမှလို့ခိုင်မရှိတဲ့သူတွေကချွတ်တော်ထဲဝင်သွားတယ်အဲ့ဒါတော့သူတို့ချုပ်လို့လည်းမရဘူးအခုကဝန်ကြီးတွေကိုအုပ်ချုပ်ရေးတွေကပဲအဲ့ဒီမျိုးလူတွေကမြန်တော့သူကမလုံရေးမကန်ရေးတဲ့အဲ့ဒီသူတို့ပေးထားရထားတဲ့အခွင့်အရေးတော်မှမလုံရေးမကန်ရေးတဲ့သူအများကြီးရှိတယ်။နောက်အထူးသဖြင့်စခိုင်းကော်မရှင်တို့ဝင်းချင်းကော်မရှင်တို့မှနိုင်ငံရေးသမားတွေကိုမတုံ့ချတာကသူတို့ကအလောက်ကမတွင်ကျေဘူး။ဒါဆိုတက်မလို့ကိုနိုင်ကသူတို့ကိုမလေးစားဘူးဆိုတာသူတို့တိကျသွားပြီ။အဲ့ဒါကြောင့်ပြပြပြောင်းလဲမှုကအများကြီးလုပ်ဖို့လိုတယ်လို့ကျွန်တော်ထင်တယ်။
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီ threshing တွေဘက်ကဆွေးနွေးမေးမြန်းထားတဲ့ချက်တွေကိုကျွန်တော်လည်းပြန်ချုပ်ချက်ပါတယ်ခင်ဗျာခင်ဗျာတိုင်းသားဒီအခြေအနေပါပါတယ်တရားဥပဒေစိုးမိုးရေးအားနည်းတာပါပါတယ်ခုနကဒီဝင်ကြီးဒီအာဏာပိုင်တွေမလုပ်ရဲမကန်ရဲဖြစ်နေအဲ့တော့ကျွန်တော်မတ်တိန်နီဦးကိုအလှည့်ပေးချင်ပါတယ်ကျွန်တော်တို့ကိုဆွေးဝင်းကိုခေါ်နေတာဖုန်းခေါ်လို့မရသေးပါဘူးခင်ဗျာမတ်တိန်နီဦးကြီးခုနကဆွေးနွေးတဲ့ threshing တွေပြောတဲ့ဆွေးနွေးတဲ့အရာဆိုရင်လည်းကျွန်တော်တို့ဆိုမကြကြားနေရတယ်ခုနကကျွန်တော်ရှေ့မှာလည်းကျွန်တော်ပြောပါတယ်မြန်မာနိုင်ငံမှာကဆိုးရနဲ့စစ်တပ်အဆိုးရနှစ်ရက်လို့ဖြစ်နေတာမို့လို့လူတလောက်မခီးမပေါ့ဘူးဆိုပြီးတော့ဆင်ရှင်နဲ့တုံ့ပြန်ပြီးတော့ဆွေးနွေးနေရလဲရှိပါတယ်တကယ်ရောဟုတ်ပါရဲ့လားအဲ့ဒါကိုလက်ခံပါရဲ့လား
ဟုတ်ကဲ့ပထမလူတိုင်းဈာကိုင်းနှုံးပေါ့နော်ဟိုလွတ်တော်မှာအောက်ချုပ်ခွင့်ရတယ်ပါတီကြီးရကဈာကိုင်းနှုံးနဲ့ကြီးလိုက်မယ်ဆိုရင်လွတ်တော်နေအစိုးရနှစ်ရက်ရှိနေသလားဆိုကျွန်တော်တို့လည်းစပြေးခဲ့မိတာလေပေါ့နော်ဟိုလုတ်ပိုင်သေးနေရမတူဘူးလားပေါ့ဒါပေမဲ့ဒီဒါကရှိအောက်ကနေပြီးတော့ဒီအစိုးရလုတော့မယ်လို့ဆုံးဖြတ်ခဲ့ပြီးဒီလမ်းကြောင်းကိုရွေးပြီးဆိုရင်ဘာသာဒေါက်ဆန်းစုကြည်က2008တုန်းက2008အောက်ကိုမဝင်နိုင်ပါဘူးဒီ2008ဖွဲ့စည်းပုံအောက်မှာမလုပ်ပါဘူးလို့သူပြောတယ်။နောက်သိမကြဘူးသူ2008မှာပဲစိတ်ကူးကြောင်းသွားတယ်ရုပ်တရက်စိတ်ကူးကြောင်းပြီးတော့ဓာတ်ထုတ်ရေးကောက်ပွဲရတဲ့အစီအစဉ်လိုက်တယ်။ဆိုတော့အဲ့ဒီကကျွန်တော်တို့ကစောင့်ကြည့်ဒီ2008ကိုကြော်လွှားနိုင်တဲ့အစီအစဉ် NLD မှာရှိလာပြီလားပါလာပြီလားပေါ့နော်။ရုပ်တရက်စိတ်ကူးကြောင်းရတဲ့အကြောင်းကဘာလဲပေါ့။ဆိုတော့2008ဒီချက်တဲ့2008အောက်မှာလုတ်ပိုင်ခွင့်မရှိဘူးဆိုတော့တိတိကျကျနဲ့ဝင်လာပြီဆိုကြတဲ့ကဟိုသူ့မှာကယ်ပေါက်ရှိလို့ဒါလုတ်ပိုင်ခွင့်ရှိလို့ဒါလာတယ်လို့ယုံကြည်ရမှာပေါ့နော်။ဒါကြောင့်ကျွန်တော်တို့ကလည်းမဲပေးခဲ့တယ်။ဒါပေမဲ့တကယ်ကြတော့2008အောက်မှာပဲသမနာရဲ့လုတ်ပိုင်ခွင့်ကြီးရှိနေတယ်။သမနာရဲ့လုတ်ပိုင်ခွင့်အထူးသဖြင့်ဒီဟိုပြည်ရေးရေးတို့ကာလုံတို့အောက်မှာမဟုတ်တဲ့အရက်ဖက်ဝင်ကြီးဌာနတွေရှိတယ်ဒီဝင်ကြီးဌာနတွေရဲ့ဟိုစွမ်းဆောင်ရည်ကိုဒီမိုကရက်တစ်ယူနီယံအတိုင်းကျင်းလိုက်နိုင်ရင်တော့တော်တော်ထိရောက်တဲ့ဟာမျိုးရှိနေအထူးသဖြင့်ပညာရေးဝင်ကြီးဌာနနဲ့စက်မှန်ရေးဝင်ကြီးဌာနပေါ့နော်ဆိုတော့ပညာရေးဝင်ကြီးဌာနမှာဆိုရင်ဒီဟို NLD လက်ထက်မှာလည်းအထူးရေးဆွဲခဲ့ကြတယ်အမျိုးသားပညာရေးဥပဒေကြောင်းလေးချင်းတို့ဘာလို့ဆိုတာကလည်းရှေ့အစိုးရလက်ထက်မှာလည်းသူတို့ပတိပေးထားတဲ့ဟာတွေရှိတယ်မအောင်မြင်ခဲ့ဘူးဒါတွေကို NLD နေနဲ့ဆက်လုပ်မယ်ဆိုရင်ပညာရေးခန္ဓာကြီးတစ်ခုလုံးကြောင်းလဲသွားနိုင်တာတွေအများကြီးရှိတယ်။ကျန်းမာရေးခန္ဓာလည်းအဲ့လိုလေ။ဒါပေမဲ့ NLD က2008အောက်မှာမို့လို့ကြက်နေပါတယ်ဆိုတဲ့စင်တီတစ်ခုရဲ့နဲ့သူတို့ပြနိုင်တဲ့စွမ်းဆောင်ရည်တွေကိုမပြပဲနေနေနဲ့ကြာလာတော့ဘာဖြစ်လဲဆိုတော့သူတို့ကိုနိုင်ကဒီဟာမှာဒီ2008ကြီးကိုရုံရုံတီတီနဲ့2008အောက်မှာပဲလောက်ရတာကိုတိုက်နေပြီလားလို့တော့ကျွန်တော်တို့တန်တရား
ဖြစ်လာပါတယ်ပေါ့နော
်ဟုတ်ကဲ့
ဆိုတော့အထူးသဖြင့်ဒီပြည်ဝင်ငင်းချမ်းရေးကိစ္စတွေမှာဆိုလဲအဲ့လိုမျိုးတွေညီနေရတယ်တိုင်းရင်းသားအရေးတွေမှာဆိုလဲညီနေရတယ်ပေါ့နော်ဆိုတော့ကျွန်မကဟိုစိတ်အရာတော့ဟိုအစိုးရနှိမ့်ရဖြစ်တယ်လို့မြင်ရရှိတယ်ဒါပေမဲ့လုံဆောင်ချက်အရာကြီးရင်တော့အဲ NLD နဲ့ချက်ဖို့ဟာတရားထဲနေနေပဲလုပ်နေတယ်လို့တောင်ကောက်ချက်ချရပါပြီ
။ဟုတ်ကဲ့ခင်ဗျာ။
တောင်းသားတွေကိုတောင်းထုတ်လိုက်တဲ့ကိစ္စမျိုးဆိုရင်ဒါအရက်သားအစိုးရနဲ့ဒီဖြည့်ဆင်းဖို့ရတဲ့ကိစ္စလေ
။ဟုတ်ကဲ့။အဲ
ဒါကိုသူကမဖြည့်ဆင်းနိုင်ဘူး
။ဟုတ်ကဲ့မတ်တနီကိုကျေးဇူးပါကျွန်တော်ဒီလိုင်းပေါ်မှာခဏနေပြီးပါဦးခင်ဗျာ။ကျွန်တော်တွင်နိုင်ဆွေးနွေးမဲ့ကုဆွေဝင်းကိုကျွန်တော်တို့အခုဖုန်းရပါပြီ။ကုဆွေဝင်းကြီးခုနကရှေ့မှာဆွေးနွေးသွားကြတာကတော့လက်ရှိလွှတ်တော်ကိုအားမရတာတွေအစိုးရနဲ့ပတ်သက်ပြီးတော့တရားဥပဒေစိုးမိုးမှုအားနေတာတွေဆွေးနွေးသွားကြပါပါခင်ဗျာအဲ့တော့ကိုဆွေဝင်းရဲ့အမြင်လည်းသိကြပါတယ်လက်ရှိအစိုးရရဲ့စွမ်းဆောင်ရည်ပေါ့ပြောမဆိုရင်တော့အစိုးရဘက်ကခံပြောတဲ့လူတွေကတော့အစိုးရနှစ်ရဖြစ်နေလို့လောကကံရတော်ခက်ခဲဆွေခက်ခဲတယ်ဆိုတဲ့အနေအထားမျိုးပေါ့နော်အဲ့တော့အစိုးရကိုယ်တိုင်ရဲ့စွမ်းဆောင်ရည်နဲ့ပတ်သက်လို့ကိုဆွေဝင်းရဲ့အမြင်သိကြပါတယ
်ဟုတ်ကဲ့ဒီခြုံပြောရမယ်ဆိုလို့ရှိရင်တော့ဒီ NLD အစိုးရဒီသူထိုက်တင်တဲ့သူကိုယ်စားညံစွမ်းရှိသည့်ရှိတဲ့လူအများနဲ့ရှိတဲ့ငွေကြီးနဲ့တမန်တကကျူးစားနေတယ်လို့ကျွန်တော်ဒါယူဖို့အားဖြင့်ပြောပြရတယ်။ဒါပေမဲ့ဟိုချင်းနက်ွယ်ရှိလားဆိုတော့ဟိုမချင်းနက်နိုင်စရာကိစ္စတွေလည်းရှိပါတယ်ခင်ဗျာ။ဆိုတော့ချင်းနက်တယ်မချင်းနက်တယ်ဆိုတာကိုပြောမယ်ဆိုလို့ရှိရင်အားလုံးပြည့်တဲ့အတိုင်းပဲဖွဲ့စည်းပုံအခြေခံဥပဒေနော်စစ်တပ်ကရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့နော်ပေါင်းကနေပြီးတော့လုပ်ရတယ်ဆိုတာကိုကျွန်တော်တို့ကဘယ်တော့မှမေ့လို့မရပါဘူးခင်ဗျာ။ဒါကြောင့်မလို့သူအဲ့ဘောင်တွေကလုံးလို့မရတာကြီးကျွန်တော်တို့ကလုံးဝကျွန်တော်အပြစ်မတင်ပါဘူးဒါပေမဲ့လုံးလို့ရတဲ့အပိုင်းတွေကိုတော့ကျွန်တော်တို့ကလုံးစီခြင်းနဲ့ဥမာလွတ်တော်မှာနော်ခုနဆွေးနွေးကြလို့ပဲလွတ်တော်မှာကိုကအင်အားကြီးပါတီတရားဖြစ်နေတဲ့လုံးလို့ရတဲ့အပိုင်းတွေဥမာအဖြစ်ဟိုလူခွေးရင်းနဲ့ပတ်သက်ပြီးတော့မှဒီအများပြည်သူဒုက္ခပေးနေတဲ့တချို့ဟာဒီအများကြီးရှိပါသေးတယ်ဒီဥပဒေကြီးအဲ့ဥပဒေတွေကိုဖြတ်သိမ်းဖို့အတွက်အားတက်စီရောမလွတ်တာကြီးတွေ့ရတယ်အဲ့ဒါကိုနော်ကျွန်တော်ကနေပြီးတော့ဟိုဒါစိတ်မကောင်းမှုဖြစ်မိပါတယ်ခင်ဗျာအဲ့ဒါကြီးကတချို့ဟာတွေကကြတော့
ဟုတ်ကဲ့တစ်ဖက်မှာခုနကကျွန်တော်တို့ပြောသလိုခုနရှေ့မှာဆွေးနွေးသွားပါတယ် NLD ပါတီကရွက်ကောက်ပွပွင့်တဲ့ခါမှာဒီဖွဲ့စည်းပုံပြင်ရေးကိုသူတို့လုပ်မယ်ဆိုတာအဲ့တက်ကော NLD ပါတီကထိထိရောက်ကြိုးပမ်းခဲ့ရလား
အဲ့တော့ဒီဒါ NLD ပါတီကဒါအစဉ်တစိုက်နဲ့သူကဒါကိုပြောခဲ့တာပဲဒါပေမဲ့အဲ့ဒါကြီးကိုလုံးဝဒါဟိုမလို့ဖြစ်ဘူးဆိုတာကနောက်ပြီးတော့ဒါနဲ့ပတ်သက်ပြီးဘာကြောင့်မလို့ဖြစ်ဘူးဆိုတော့အချက်ကိုပြည်သူလူထုကိုမရှင်းပြဘူးဆိုတော့နည်းနည်းတော့ဟိုတာဝန်မဲ့တယ်လို့ကျွန်တော်တို့ကခံစားရတယ်။ဘာကြောင့်လဲဆိုတော့ဟိုတိုင်းပြည်မှာဖြစ်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုတာဟိုနိုင်ငံကြီးပြဿနာတွေမကဘူး။ကျွန်တော်တို့ညှိတူကပြဿနာတွေဖြစ်ပျက်နေတာတွေ့ရတယ်။နော်ဒါအားလုံးသိလာပဲဖွဲ့စည်းပုံအခြေခံဥပဒေပြဿနာဆိုလို့ရှိရင်ဒါဟိုဒီစွတ်တော်တဲ့ဒါမှမဟုတ်အစိုးရအဖွဲ့တဲ့ပြဿနာရဲ့တစ်ခုတင်မကဘဲနဲ့ကျွန်တော်တို့ညှိတူကကျွန်တော်တို့မြန်မာနိုင်ငံသားတွေဆိုင်နေရတဲ့ကြံစည်တွေလုပ်မှာပါရိုက်ခက်နေဒါကိုဘာကြောင့်မလို့အတိုင်းအတာတစ်ခုထိကြိုးစားပြီးတော့မှသူခြေလမ်းမလန်းတလေတော့ကျွန်တော်တို့လူနိုင်တယ်လို့လုံးဝမလို့မဆိုလို့ဒါပေမဲ့ကိုယ်ပိုင်ကနေပြီးတော့ကိုယ်ကကြိုးစားမယ်အပိုင်းကိုဟိုသိပြီးတော့မှဖြစ်ရင်မပြောင်းမကြိုးစားဘူးလို့ကျွန်တော်မြင်တယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကစိတ်မကောင်းဖြစ်နေဒါပေမဲ့ဟိုသူ့အခက်ခဲရှိရင်လည်းတိုင်းပြည်မှာပြည်သူတိုင်းပြည်သားကိုရှင်းပြဖို့တာဝန်ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တော်ရရှင်တူဦးလှည့်ပေးခြင်းပါလေကိုနေဦးလင်းမလေးရှားနိုင်ငံကိုနေဦးလင်းဆွေးနွေးလို့ရပါတယ်ကိုစွေဝင်းရှိပါတယ်မတ်တေနေဦးရှိပါတယ
်ဟုတ်ကဲ့ဗျာအစိုးရနဲ့ရဆိုတဲ့သကလုံးကတော့ဘယ်သူကခေါ်ထုတ်လိုက်တယ်ပဲဆိုတော့မသိဘူးပေါ့နော်ဒါပေမဲ့ဟိုအစိုးရတခုတည်းလားလို့ပြောရရင်တော့လည်းနည်းနည်းတော့ခက်သလိုပဲဖြစ်နေတာပေါ့နော်ဆိုလိုတဲ့အခါကျတော့ဥမာတကူစစ်တပ်ကယူလိုက်တယ်ဓာဝယ်ရေးယူတယ်နေဆက်ယူတယ်အလားဒီရေးယူတယ်ဒီရေးယူတယ်ဆိုတဲ့အခါကျတော့အခုအရသာအစိုးရကိုအထာတွေလွှဲကြည့်လိုက်လို့ရှိရင်တိုင်းပြည်ကနံပါတ်1 substitution theory ခေါ်တာပေါ့ဗျာဖြစ်မလားဆိုတဲ့မေးခွန်းကိုမေးကြည့်လိုက်ပေါ့ဖြစ်မလားဆိုတော့ဥမာတကူဒီရေးကိစ္စကိုပဲပြောပေါ့ဒီနေ့လုံခြုံရေးအချိန်ကြီးသူတို့စစ်တပ်ကလူဆိုတာကပွင့်တယ်လင်းပြောရင် information ထောက်လန်းရေးလို့ပါတော့အကုန်လုံးသူ့မှာ network ကအရင်တည်းကအစင်လာရှိပြီးသားအဲ့ဒီဟာကိုအရသာကိုခြင်တွေခိုင်းလိုက်ရင်အရသာဝန်ကြီးတယောက်ကအောက်ကတင်ပြရတဲ့သဘောတဘာဝကိုနားမလည်တာနဲ့တင်းဆက်လုပ်လို့မရတဲ့အပိုင်းကြီးဖြစ်သွားလိမ့်မယ်။ဥမာတစ်ခုဆိုပါတော့ကြာကျွန်တော်ခတ်တူတူနဲ့ဖြစ်အောင်ပြောရလို့ရှိရင်ဟို1885ခုနှစ်ဗမာပြည်ကျဆုံးသွားတဲ့အချိန်ကြတော့ဒီအောက်ဗမာပြည်မှာနော်ချင်းတိုင်းရိုက်တဲ့တယ်လီပရင်တာလုပ်တဲ့လူကအမေရိကန်ဝါပေါ့နော်ဂျီတင်ရဲ့လူဖြစ်နေတယ်လို့ information ကိုဗမာပြည်ကထုတ်သည်မ information ကိုစုပြီးသားဖြစ်အဲ့တော့ဒီလိုအလောက်နိုင်ငံကြီးလုပ်တဲ့လူတွေကဒီလောက်လေးတော့နည်းနည်းမြင်တတ်ဖို့တော့လိုလိမ့်မယ်။စင်ကာပူလိုတိုင်းပြည်မျိုးမှာကြတော့ information ကိုကျွန်တော်တို့ဒီလိုဟလာအဲ့ရင်းကောက်တာမျိုးနဲ့စောက်တာမဟုတ်တော့ဘူး။ ကျွန်တော်ဥမာတစ်ခုဆိုပါဆိုကျွန်တော်နာမည်ပြောင်းမယ်အိမ်ပြောင်းမယ်ဆိုတာနဲ့တနည်းအားကြီးရင်လိုက်တာနဲ့ကျွန်တော်ဘယ်ရောက်နေတယ်အဲ့ဒါသူတို့ trade လုပ်လို့ရတယ
်ဟုတ်ကဲ့အဲ့တော့ဒီလိုနဲ့ချုပ်ပြီးပါ
ကျွန်တော်တို့တိုင်းပြည်မှာမရှိသေးတဲ့အတွက်တချို့ကာကွယ်ရေးနဲ့ပတ်သက်တဲ့ဟာငယ်စားနဲ့ပတ်သက်တဲ့ဟာလုံခြုံရေးနဲ့ပတ်သက်တဲ့ကိစ္စတွေမှာဟိုဟာပေါ့အစိုးရနေရာဖြစ်တယ်ဆိုတဲ့တိုက်ခိုက်တဲ့စကားလုံးမျိုးဟာမသိတယ်ရောဘူးလို့ကျွန်တော်ထင်တယ်ကြာ
ဟုတ်ကဲ့ပါခင်ဗျကိုနေဦးလင်းကျေးဇူးပါခင်ဗျာကျွန်တော်ချိန်လေးမရတော့နည်းလေးချုပ်ပြီးတော့ကျွန်တော်တို့မေးလိုက်ပါမယ်ပင်နိုင်ဆွေးနွေးတဲ့သူကိုအရင်ဆုံးကျွန်တော်မတ်သိနီဦးကိုပြန်ဖိတ်ခေါ်ချင်ပါတယ်မတ်သိနီဦးကြီးကျွန်တော်နဲ့တူတူမေးချင်တာကပြောမယ်ဆိုရင်တော့အခုဆိုနှစ်နှစ်တာကာလလွှတ်တော်ရဲ့နှစ်နှစ်တာကာလရောက်ပြီး NLD အစိုးရရဲ့နှစ်နှစ်တာကာလရောက်ပြီးမတ်သိနီဦးလည်း NLD အစိုးရကိုထောက်ခံခဲ့တဲ့လူလို့ခုနရှိမှပြောသွားပါတယ်အဲ့တော့အခုလှုပ်သွားတဲ့နှစ်နှစ်တာကာလအတွင်းမှာကျင်းတဲ့အားရမှုဘယ်လောက်ထိရှိလဲဘယ်လိုများခံစားမိလဲခင်ဗျာ
အဲ့ဒီဘုရင်ကြောင့်အဲ့ဒီအစိုးရရဲ့ဥပဒေမှာပေါ့နော်ဒီ political leadership အပိုင်းမှာရောနိုင်ငံရဲ့ governing ကိုခေါ်တဲ့စီမံခန့်ခွဲမှုအပိုင်းမှာရောဒါကမှဒီစကလေးမှာပူအားမရပါဘူ
းဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကုဆွေဝင်းကိုမေးလိုက်ချင်ပါတယ်ခင်ဗျာမတ်ဟုတ်ကဲ့ပြောပါ
Okay
ဟုတ်ကဲ့ပါကုဆွေဝင်းကတော့သတင်းသမားတူအနေနဲ့ကျွန်တော်သုံးသပ်ပေးစီချင်ပါတယ်နှစ်နှစ်တာကာလအတွင်း NLD ရဲ့စွမ်းရည်ကိုအကဲဖြတ်မယ်ဆိုရင်ဘယ်လိုများအမှတ်ပေးချင်ပါလဲခင်ဗျာအရင်ကြန့်ခိုင်ရေးဆိုရနဲ့ရှင်ရင်ပေါ့ဟုတ်ကဲ့ကုဆွေဝင်းကြားပါလားကုဆွေဝင်းကြားပါလားအဲကိုစိဝင်းလိုင်းကျသွားပြီတဲ့ခင်ဗျာကျွန်တော်တို့ဒိုင်းလီလိုက်အစီအစဉ်ဟယ်လိုဟုတ်ကဲ့ကျွန်တော်ဒိုင်းလီလိုက်အစီအစဉ်ချိန်လက်ဆီသွားလို့ပါမတ်သိနေဦးကိုစိဝင်းကျန်တဲ့တော်ရှင်တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒိုင်းလီလိုက်အစီအစဉ်ဒီမှာပဲညနာခွင့်ပေးပ
ါထောက်လို့သူကိုရန်နိုင်တဲ့အတူကိုသားညုံအစီအစဉ်တင်ဆက်တဲ့ဒိုင်းလီလိုက်ဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံနှုန်းချိန်ည10:00နာရီနဲ့17:00နာရီလိုင်းဒိုမီတာ25 30နှစ်တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါခုတော့ကြန့်ရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုကိုအောင်ကပြောပြပေးပါဦး
American stock ဈေးကွက်တွေဒီကနေ့ဈေးပြန်ဖွင့်ချိန်မှာတော့အနည်းငယ်ပြန်တက်လာပါတယ်။တနင်္လာနေ့တော့ဒီ Dow Jones အညွန်ကိန်းမှာ share ဈေးဟာ1900နီးပါးကျဆင်းသွားပါတယ်။ဒါနှစ်ပေါင်း120အတွင်းစံချိန်တင်ပြီးတော့ဈေးထိုးကျသွားတာဖြစ်ပါတယ်။ American ဟာ Afghanistan က IS အစွန်းရောက်တွေကိုကူညီနေတယ်လို့အီရန်နိုင်ငံကဒီရုရှားနဲ့အတူယက်တည်ပြီးတော့ပြောကြားလိုက်ပါတယ်။ IS နဲ့တခြားအကြမ်းဖက်အုပ်စုတွေဟာအီရန်နဲ့ဆီးရီးယားကနေဆုတ်ခွာလာပြီးတဲ့နောက်အာဖဂန်နစ္စတန်ကိုရောက်လာတယ်လို့အီရန်စစ်ဘက်ရဲ့ထိပ်တန်းအရာရှိတွေကကိုးကားပြီးတော့အီရန်သတင်းဌာနကဒီကနေ့မှပြောကြားလိုက်ပါတယ်။အထူးဆောင်ဆန်းစစ်ဆေးမှုရောဘတ်မူလာနဲ့တွေ့ဆုံစကားမပြောဖို့သမ္မတဒေါ်နယ်ထရမ့်ကိုသူရှိနေတွေကအကြံပြုလိုက်ပါတယ်။2016သမ္မတရွေးကောက်ပွဲကာလမှာထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆက်ဆက်မှုရှိခဲ့သလားဆိုတာနဲ့နောက်ဒီသမရဖြစ်လာပြီးမကြခင်မှာပြည်အောင်စုစုံစမ်းစစ်ဆေးဘူရို FBI ညွှန်ကြားမှု James Comey ကိုရာထူးကနေဖယ်ရှားလိုက်တာဟာတရားရေးအပေါ်ဂျာဝင်ဆွဖက်ရရောက်သလားဆိုတာကိုအထူးစုံစမ်းစစ်ဆေးမှု Robert Mueller ကစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်မြန်မာနိုင်ငံကမတိမငိမ့်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်အရေးဖြစ်ရှင်းရမှာရေရှည်နိုင်ငံရေးအဖြစ်ရှာဖို့လိုအပ်ကြောင်းအရှိတောင်အရှာနိုင်ငံများအသင်းအာဆီယံအလဲကျဥက္ကဋ္ဌစင်ကာပူကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်ကလူသားချင်းစာနာမှုအခြေအနေတွေကိုမြန်မာဆွေရရဲ့တုံ့ပြန်ဆောင်ရွက်မှုတွေကိုအကူအညီပေးဖို့အာဆီယံအသင်းကအပြည့်အဝတန်ရေးထံချထားတယ်လို့လည်းဆိုပါရခင်ဗျာ
။တတင်းအချင်းချက်ကိုကိုအောင်ငါကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရင်မှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့ 9:00 ထိလိုင်းဒိုမီတာ 32 kHz 933ကလိုင်းဒိုမီတာ 40 kHz 980လိုင်းဒိုမီတာ 48 kHz 6350လိုင်းလမီတာ 190 kHz 3905ရောကနေဖန်ယူနာဆင်နေကြပါတယ်။သတ္တရှင်များနေ့တကွာမြန်မာပြည်သူပြည်သားပေါင်းကြမ်းမှရှင်လမ်းပါစေရှင်။ Feel Ego အပင်းနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနှင်္ဂလာပါ
This program has come to you from the Voice of America, Washington.